Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပေးကြပါသည်ခင်ဗျာ VOA American တန်ရဲ့2014ဇွန်လ15ရက်တနင်္ဂနွေညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိ9မီတာ24 25 32တို့ကနေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတင်ဆက်သွားမှာပါခင်ဗျာ
ကျမကတင်ကြီးထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့မမိုးဖြူနဲ့အတူကြီးညာပေးမှာပါအီရန်နိုင်ငံတွင်ပြည်ပခါတွေကိုတုံ့ပြန်ဖို့အတွက်အမေရိကန်လေရင်တင်သင်္ဘောတစ်စင်ပါရှန်ပင်လယ်ခွေ့အတွင်နေရာယူထားတော့မှာဖြစ်ပါတယ်နောက်ယာနဲ့ခြေတဲ့ဆီးရီးယားရွှေ့ပြောင်းလာကြသူတွေမြေထဲပင်လယ်ထဲမှာမျောပါနေတာကိုအီတလီကမ်းခြေဆောင်တပ်ကကဲ့တင်လိုက်ရပါတယ်ကိုလံဘီယာနိုင်ငံမှာတော့သမရရွေးကောက်ပွဲတွေကလက်ဝဲရင်းသဘုံနေနဲ့ငိန်ချမ်းရေးဆွေးနွေးမှုအပေါ်ဆန္ဒသဘောထားကောက်ယူမှုလို့ဖြစ်လာနေပါတယ်ဆိုတဲ့သတင်းတွေကိုဒီညပိုင်းမှာကြီးညာပေးဖို့ရှိပါတယ်ကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာဒေါ်ဆန်းစုကြည်ရဲ့နီပေါ်နိုင်ငံခီးစဉ်နောက်ဆုံးနေ့နဲ့ပတ်သက်လို့တင်ပြသွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာပညာရေးနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အခါမှာတော့
အခုနောက်ပိုင်းတန်ယုံနေကိုယ်တိုင်ကကိုစားပြုပြီးလှုပ်လာတဲ့အခါကျတော့ပို့ပြီးတော့သူတို့သတင်းချက်လက်စုံစုံလင်းလင်းလေးတွေရလာတယ်။တန်ယုံနေကလည်းဦးစီးလှုပ်တာဖြစ်တဲ့အတွက်ဒါ reliable information တွေ
ဒီအကြောင်းတွေနဲ့အတူမြမပြမပေးစာများပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့ကကြီးညာပါလိမ့်မယ်ခင်ဗျာ။
အီရန်နိုင်ငံကပြည်ပခါတွေကိုတုံ့ပြန်နိုင်ဖို့အတွက်အမေရိကန်လေရင်တင်သင်္ဘောတစ်စင်ကိုပါရှန်ပင်လယ်ခွေ့အတွင်းမှာနေရာရှုဖို့အတွက်အမေရိကန်အစိုးရကအမိန့်ထုတ်လိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချာချေကကလေရင်တင်သင်္ဘော USS George H.W. Bush ကိုမြောက်အာရဗျပင်လယ်ကနေပင်လယ်ခွေ့အတွင်းကိုရွှေ့ပြောင်းမှုအတွက်စနေနေ့ကအမိန့်ပေးခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနပင်တဂွန်ရဲ့ပြောခွင့်ရရေးတပ်ဗိုလ်ချုပ်ကြီး John Kirby ကပြောဆိုလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံတွင်မှရှိနေတဲ့အမေရိကန်ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရေးအတွက်လိုအပ်လာရင်တော့စီးရေးအရာလှုပ်တင်လှုပ်ထိုက်တာလုပ်ရမယ်ဆိုတဲ့သမ္မတအိုဘားမားရဲ့အမိန့်အတိုင်းအခုလိုအမိန့်ပေးခဲ့တာလို့ရေတပ်ဗိုလ်ချုပ်ကြီးခရီဘီကပြောပါတယ်။ဒီလင်းတင်တင်မောနဲ့အတူပေဒင်းဒုံးတက်စစ်တင်မောတစီနဲ့ပေဒင်းဒုံးခွင်းဖြတ်တင်မောတစီတို့လည်းအတူလိုက်ပါသွားမှာဖြစ်ပါတယ်။တချိန်ထဲမှာပဲအီရတ်အစိုးရကနိုင်ငံအရှေ့ပိုင်းကကာရစ်တက်တွေကိုလေကြောင်းကနေတိုက်ခိုက်နေတယ်လို့ပြင်သစ်သတင်းအေဂျင်စီ AFP ကဆိုပါတယ်။မှားယွင်းတိုက်ခိုက်တာဖြစ်နိုင်တဲ့ဒီတိုက်ခိုက်မှုကြောင့်တပ်ဖွဲ့ဝင်6ဦးတို့သေဆုံးခဲ့ရတယ်လို့လည်းဆိုပါတယ်။နောက်မြို့တော်ဘဲဂရက်ကအစ္စလာမ်မစ်စစ်သွေးစာတွေကိုတိုက်ခိုက်ဖို့အရက်သားတွေကိုစုဆောင်းရေးဖွင့်ထားတဲ့စုဆောင်းရေးစခန်းတစ်ခုပေါ်ကိုမော်တာကြီးစံထိမှန်တာကြောင့်လူ6ဦးတို့သေဆုံးခဲ့ရပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအီရတ်နိုင်ငံမြောက်ပိုင်းမြို့တွေကိုသိမ်းပတ်နေတဲ့အစ္စလာမ်မစ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်အီရတ်လူငယ်အများအပြားဟာဘက်ဂရက်မြို့တော်ကစစ်သားစုဆောင်းရေးစခန်းတွေမှာစနေနေ့ကစလို့စီရင်ပေးနေကြပါတယ်။အီရတ်မှာရှိတဲ့ရှီယာမွတ်စလင်ခေါင်းဆောင်ကြီးအယာတိုလာအလီအယ်စစ်စတီနီရဲ့အဆောအမှုကြောင့်အခုလိုလူငယ်တွေတိုက်ခိုက်ဖို့စီရင်ပေးနေကြတာပါ။အီရတ်အစိုးရတပ်တွေကတော့တချို့နယ်မြေတွေကိုစေတနာဝန်ထမ်းတွေရဲ့အကူအညီနဲ့ပြန်လည်သိမ်းယူနိုင်ခဲ့ပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်ရှင်။
လူ49ရောက်အသက်ဆုံးခဲ့ရတဲ့လေရင်ပြတ်ကျမှုတွေခီယက်မြို့ကရုရှားတပ်ရင်းကိုလူအုပ်ကြီးကဆန္ဒပြခဲ့ကြတဲ့အချိန်မှာပဲယူကရိန်းရဲ့နိုင်ငံရေးဝန်ကြီးကရုရှားသမ္မတကိုပြင်ထန်တဲ့အတုံးနှုတ်အနေနဲ့ညညွန့်ပြောဆိုခဲ့ပါတယ်စနေနေ့ညကဒေါသဖြစ်နေတဲ့လူအုပ်ကရုရှားနိုင်ငံအလံကိုဖျက်ဆီးရုရှားတပ်ရင်းကိုကြက်ဥရီကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ပြီးတော့ဇိမ်ခံကားတချို့ကိုလည်းဖျက်ဆီးခဲ့ပါတယ်ဒီရုရှားနိုင်ငံယူကရိန်းနိုင်ငံရေးဝန်ကြီးရဲ့ပြောဆိုချက်နဲ့ပတ်သက်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကိုရာထူးကထွက်ဖို့ရုရှားကတိုက်တွန်းခဲ့ပါတယ်ရုရှားထောက်ခံသူခွဲထွက်ရေးသမားတွေကြောင့်စစ်လေရင်တစ်စင်းပြက်ကျပြီးတော့လေရင်ပေါ်မှာပါတဲ့လူပေါင်း49ယောက်သက်ဆုံးခဲ့ရပြီးဒီကနေ့တနင်္ဂနွေနေ့ကိုယူကရိန်းနိုင်ငံတမျိုးသားလုံးအတွက်ဝန်နေချင်းထိမ့်မှတ်နေ့ဖြစ်နေတဲ့သမ္မတပက်ထရိုပိုရိုရှန်ကိုကကြေညာတာဖြစ်ပါတယ်ဒီကိစ္စအတွက်တာဝန်ရှိသူတွေကိုရေးယူပြစ်ပေးမယ်လို့လည်းကြေညာချက်မှာသမ္မတကကတိပေးပြောဆိုပါတယ်ဒီလောက်ရက်ကိုကျူးလွန်သူတွေအနေနဲ့သူတို့နဲ့ထိုက်တန်တဲ့ရေးယူမှုနဲ့ရင်ဆိုင်ရစေမယ်လို့လည်းကြီးညာချက်ကဖော်ပြပါတယ်။ကြီးညာချက်ထုတ်ပြန်ပြီးဒီဖြစ်ရက်အတွက်တန်ယုံရှိကယူကရိန်းရဲတပ်ဖွဲ့ဝင်အနေနဲ့အရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့ပြီးတော့ဒါဟာယူကရိန်းအနေနဲ့နိုင်ငံတကာလိုက်နာရမယ့်တာဝန်ကိုပြက်ကွက်တာဖြစ်တယ်လို့ရုရှားတာဝန်ရှိသူတွေကပြစ်တင်ရှုံ့ချခဲ့ပါတယ်။စနေနေ့အစောပိုင်းနှုန်းကလူဟန်စ်လေစိတ်မှာယူကရိန်းလေတပ်လေရင်ယူရှင်း86အမျိုးအစားစင်ကန်နီမှာခွဲထွက်ရေးသမားတွေကလက်နက်ကြီးတွေနဲ့ပစ်ချခဲ့တဲ့အတွက်လူ49ယောက်သေဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နဲ့ပါကစ္စတန်နဲ့ဆက်အနောက်ပြောင်ဖက်တောင်ပေါ်ဒေသတွေကစစ်သွေးကြွာစခန်းတွေကိုလေကြောင်းကနေတိုက်ခိုက်တာမှာဒါဇင်နဲ့ချီတဲ့သဘုံတွေကိုရှင်းလင်းနိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကပြောပါရယ်။မြောက်ပိုင်းဝါဇီရစ္စတန်ပြည်နယ်မှာမနေ့အာယုံမတက်ခင်တိုက်ခိုက်ခဲ့မှုတွေအတွင်းအများစုဥစ်ပနစ္စတန်နိုင်ငံသားတွေပါဝင်တဲ့အကြမ်းဖက်သမား80ကျော်သေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်မှာထည့်သွင်းပြောဆိုခဲ့တာပါ။စစ်သွေးကြွတွေပေါအောင်ခိုလုံရစခန်း၈ခုနဲ့ခရမ်းမီကျောက်ဒူလောင်ယုံတစ်ခုတို့ကိုဖျက်ဆီးခဲ့တယ်လို့လည်းလုံခြုံရေးတာဝန်ရှိသူတို့ကပြောပါရယ်ဒီနိုင်ငံသားတွေနဲ့ဌာနေအကြမ်းဖက်သမားတွေဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကရာချီလေဆိပ်တိုက်ခိုက်မှုကိုစီစဉ်မှုနဲ့ဆက်ဆက်မှုရှိနေတယ်ဆိုတဲ့အတည်ပြုချက်တွေရရှိတာပြီဖြစ်တယ်လို့လည်းတရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်ရှင
်သမရလောင်းအဗ်ဒူလာအဗ်ဒူလာနဲ့အာရှရက်ဂန်နီတို့ဂျာရှင်ပြိုင်နေတဲ့အာဖဂန်နစ္စတန်နိုင်ငံရွေးကောက်ပွဲနောက်ဆုံးဖြေအတွက်မင်းရလက်တွေကိုရေးတွက်နေကြတော့ဖြစ်ပြီးတော့ပနားမရလက်ကဇူလိုင်လ2ရက်နေ့မတိုင်ခင်ထုတ်ပြန်နိုင်မှာမဟုတ်သေးဘူးလို့တာဝန်ရှိပုဂ္ဂိုလ်တွေကပြောပါတယ်။ရွေးကောက်ပွဲကိုတာလီဘန်တွေကအနှောက်အယှက်ပေးမယ်လို့ချိန်ကြောက်ထားပြီးမယ်။စနေနေ့မဲပေးပွဲကိုလာတဲ့မဲပေးတဲ့လူအရေးအတွက်များတယ်လို့သတင်းတွေကဖော်ပြပါတယ်။တစ်ဖက်မှာလည်းထုံးလက်နဲ့ပစ်ခတ်မှုနဲ့လမ်းဘေးဘုံထောင်မှုတွေအပါအဝင်စုစုပေါင်းတိုက်ခိုက်မှု150လောက်ရှိတယ်လို့ပြည်ထောင်ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါဇင်နဲ့ချီတဲ့ဒေသခံတွေကိုစစ်သွေးကြွတွေကတိုက်ခိုက်ခဲ့ပြီးအဆိုးဆုံးဖြစ်ရကတော့လူ71ယောက်သေဆုံးခဲ့ရတဲ့ဘတ်စကားတစ်စင်းကိုတိုက်ခိုက်မှုဖြစ်ပါတယ်။ဒီတစ်ခါရွေးကောက်ပွဲကလည်းပထမအကြော်ဖြစ်တဲ့ April 5ရက်နေ့အခြေအနေနဲ့တူပြီးတော့မဲပေးနိုင်တဲ့လူဦးရေ60ရာခိုင်နှုန်းကမဲပေးခဲ့ကြတာဖြစ်ပါတယ်။ဟရက်ခရိုင်မှာမဲပေးခဲ့သူပြည်သူ71ယောက်ရဲ့လက်တီကိုတာလီဘန်တပ်ဖွဲ့ဝင်တွေကဖျက်ပစ်ခဲ့တယ်လို့မဲယုံတွေပိတ်ပြီးနိုင်ပိုင်းတွင်အာဖဂန်တာဝန်ရှိသူတွေကကြေညာခဲ့ပါတယ်။မဲဆန္ဒရှင်အာဖဂန်နစ္စတန်ပြည်သူတွေရဲ့ရဲစွမ်းသက်တီကိုချီးမွမ်းပြီးဒီရွေးကောက်ပွဲကအာဖဂန်နစ္စတန်နိုင်ငံဒီမိုကရေစီရေးအတွက်ထင်ရှားတဲ့အခြေလမ်းတစ်လမ်းဖြစ်တယ်လို့ American အင်ဗျူရောကအတိအမှတ်ပြုပြောဆိုလိုက်ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00ထိလိုင်းနိုမီတာ24 kHz 1.1139 လိုင်းနိုမီတာ25kilohertz 1.965 line meter 32 kilohertz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်တနင်္ဂနွေနေ့မှာတော့ကိုလံဘီယာပြည်သူတွေဟာသမရရွှေကောက်ပွဲအတွက်မဲပေးနေကြပါပြီဒီရွေးကောက်ပွဲဟာဆိုရင်လက်ဝဲရင်းသမုံတွေနဲ့ငင်းချမ်းရေးဆွေးနွေးမှုအပေါ်လူမှုဆန္ဒသဘောထားကောက်ယူမှုဖြစ်လာနေပါတယ်လက်ရှိသမ္မတဟွန်မန်နျူဆန်တိုစ်ကတော့ဆယ်စုနှစ်5ခုကြာလောက်ဖြစ်ပွားနေတဲ့ FARC သဘုံအဖွဲ့နဲ့စစ်ပွဲတွေအဆုံးသတ်စေမဲ့သဘောတူညီမှုရရှိဖို့နှိစက်နေပြီဖြစ်ပါတယ်။သူ့ရဲ့ပြိုင်ဘက်အော်စကာအီဗန်ဇူလူဂေကတော့သဘုံတို့နဲ့ငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုအရှိန်နှီးနေတယ်လို့စိန်ခေါ်ပြောဆိုနေပြီးသမ္မတမစ္စတာဆန်တိုစ်ဟာချုပ်ငြိမ်းနေပြီဖြစ်တဲ့သဘုံထားမှုကိုဗန်းပြနေတာလို့လည်းစွပ်စွဲပြောဆိုပါတယ်။အခုရွေးကောက်ပွဲဟာဆိုရင်စစ်ပွဲကိုအဆုံးသတ်ချင်သူတို့နဲ့စစ်ပွဲကိုအဆုံးမသတ်ချင်သူများကြားကရွေးချယ်မှုဆိုပြီးတော့သမရဆန်တိုစ်ကပြောခဲ့တာပါ။ပြီးခဲ့တဲ့သတင်းသုံးပတ်ရွေးကောက်ပွဲပထမအကြော်မှာတော့မဲဆန္ဒနဲ့၅ခုမှာဗန္နာယီဝင်ကြီးဟောင်းဖြစ်တဲ့မစ္စတာဇူလူအေကာဆန္ဒမဲ29ရာခိုင်နှုန်းနဲ့အနိုင်ရနေပြီးလက်ရှိသမ္မတဆန်တိုစ်ကတော့ဆန္ဒမဲရလ26ရာခိုင်နှုန်းနဲ့နောက်ကလိုက်နေတာပါ။ကိုလံဘီယာပြည်သူ32တန်းတို့ကမဲပေးဖို့အတွက်စီရင်ပေးသွင်းထားပါတယ်။ဒါပေမဲ့ပြည်သူတွေကတော့ကမ္ဘာဖလားဘောလုံးပြိုင်ပွဲကြောင့်ရွေးကောက်ပွဲစီအာရုံမရောက်ဖြစ်နေကြပါတယ်။ကိုလံဘီယာတို့ရဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲပွဲဦးတက်ကိုစနေနေ့တုန်းကဂရီနိုနဲ့ကန်နာမှာကိုလံဘီယာတို့ကအနိုင်ရခဲ့တာမို့ရွေးကောက်ပွဲစီကိုအာရုံပြန်လည်လာဖို့ကတော့မတိမချာဖြစ်နေပါရဲ့ရှင
်။ထိုင်းစစ်တပ်အာဏာသိမ်းခဲ့တဲ့မေလ22ရက်နေ့ကစပြီးတော့ထုတ်ပြန်ခဲ့တဲ့ညမထွက်ရအမိန့်ကြောင့်အပြောပါနဲ့ကမ္ဘာလှည့်ခီးသွားလုပ်ငန်းဝင်ငွေတွေကိုအလေးထားတဲ့ထိုင်းနိုင်ငံရဲ့ဝင်ငွေအကောင်းဆုံးစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ Google အရက်ဘားလုပ်ငန်းကိုထိခိုက်နစ်နာမှုတွေရှိခဲ့တယ်လို့ AP သတင်းတပုတ်ကဖော်ပြပါတယ်။အခုလက်ရှိအချိန်မှာတော့ဒီအရင်ကည10နာရီကစခဲ့တဲ့ညမထွက်ရအမိန့်ကိုထိုင်းစစ်အစိုးရကညတကောင်ချင်းအထိပြင်ဆင်လိုက်ပြီးတော့ဘန်ကောက်မြို့ရဲ့ညဘက်လူစီကားရာရပ်ကွက်တွေအကအဖော်ချွတ်နယ်ပြည်သူစားရပ်ကွက်တွေမှာကျက်စားတဲ့ပြည်သက်တွေအတွက်အစီအစဉ်တွေပုံမှန်ချိန်တွေကိုပြန်ရောက်လာပြီလို့သတင်းကဖော်ပြပါတယ်။ကမ္ဘာဖလားရာသီပွဲမှာဘောလုံးပွဲကြီးမဲ့ပြည်သက်နဲ့ကမ္ဘာလက်ခီးတွေတွေအတွက်ဘန်ကောက်မြို့တို့ရဲ့ညတကောင်အစီအစဉ်တွေပြန်ဆဖို့အာနာသိန်းစစ်အစိုးရသဘောပေါက်လာပုံရတယ်လို့သုံးသပ်ပြောဆိုသူတွေလည်းရှိပါတယ်။လက်ရှိထိုင်းချီနေရအကြမ်းဖက်မဲ့အလားလာနေအန်ဒီယမရှိတော့ဘူးလို့ယူဆတဲ့အတွက်ကမ္ဘာလှည့်ခီးသွားလုပ်ငန်းတွေပြန်ပြီးတော့စီကားလာအောင် ညတကောင်အထိညဘက်သွာလာခွင့်ကိုစစ်ဆိုးရကခွင့်ပြုကြေညာပေးကြတာဖြစ်ပါတယ်။တစ်ဖက်မှာတော့ဒီနေ့တနင်္ဂနွေနေ့မှာမြို့ကြီးစိတ်ဓာတ်ထက်သန့်မှုကိုအားပေးတဲ့ရုပ်ရှင်တကားဖြစ်တဲ့ဘရင်နာရိုဆွမ်အပိုင်း၅ကိုထိုင်းနိုင်ငံဘန်ကောက်မှာရှိတဲ့ရုပ်ရှင်ုံ40ကျော်မှာအခမဲ့ပြခဲ့လို့လူတွေထောင်နဲ့ချီပြီးတော့ရုပ်ရှင်ကြည့်ခဲ့ကြပါတယ်။ထိုင်းနိုင်ငံမှာ1930ခုနှစ်ပိုင်းကစပြီးတော့မကြသေးခင်ကာလအထိစစ်အာဏာသိမ်းမှုပေါင်း19ချိန်ရှိခဲ့ပြီးဖြစ်ပါတယ်။
ဆီးရီးယားရွှေပြောင်းဝင်ရောက်သူ300လောက်ပါတဲ့ငါးဖန်တင်မော်တစီမြေထဲပင်လယ်ထဲမှာမျောနေတာတွေ့ရလို့ကေတင်ခဲ့ရတယ်လို့အီတလီကမ်းခြေဆောင်တပ်ကပြောပါတယ်။အမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်စုစုပေါင်း281ယောက်တို့ကိုစနေနေ့ကသူတို့စီးနှင်းလာတဲ့တင်မော်ဘော်ကနေကယ်ဆယ်လိုက်ရတာဖြစ်ပါတယ်။လိုက်ပါလာသူတချို့တွေကကျန်းမာရေးချို့တက်နေကြတယ်လို့လည်းတာဝန်ရှိသူတို့ကပြောပါတယ်။ပြေးခဲ့တဲ့နှစ်ကလမ်ပီဒူစာကျွန်းအနီးမှာခိုလုံခွင့်ရာရေးထွက်ပြေးလာကြသူတွေရဲ့တင်မော်ဒဇင်မှောက်ခဲ့လို့အနည်းဆုံးလူ359ယောက်တို့သေဆုံးခဲ့ရပြီးနောက်ပိုင်းအီတလီအစိုးရကဒီရွှေ့ပြောင်းအခြေချသူတွေကိုကင်းလည်စောင့်ကြည့်ရေးတိုးမြင့်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။စစ်ပွဲတွေဆင်းရဲမွဲတေမှုနဲ့နိုင်ငံရေးအကျက်အတဲတို့ကနေလွတ်မြောက်ရေးအရှိအလဲပိုင်းနဲ့အာဖရိကဒေသကရွှေ့ပြောင်းအခြေချသူတွေဥရောပကိုဝင်ရောက်ဖို့ရမှာအီတလီကအဓိကဝင်ပေါက်လမ်းဖြစ်ပါတယ်။ဒီနေ့ထဲမှာရောက်ရှိလာကြတဲ့များလှစွာသောရွှေ့ပြောင်းအခြေချသူတွေအရေးအီတလီနိုင်ငံဟာအကျက်ရိုက်နေရပါတယ်ရှင
်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့အစီရင်ခံခဲ့ကြတာဖြစ်ပါတယ် VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.vonews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်အကြောင်းကြည့်အောင်ပါဒီပေါ်နိုင်ငံကိုရောက်ရှိနေတဲ့ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ဟာဒီပေါ်မြန်မာနှစ်နိုင်ငံအတွက်သမိုင်းတွင်တဲ့ခီးစဉ်ဖြစ်တယ်လို့ဒီပေါ်နိုင်ငံသမားတွေကသုံးသပ်ပါတယ်လေးရကြခီးစဉ်အတွင်း NLD ပါတီဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုဒီပေါ်အစိုးရနဲ့လွှတ်တော်တာဝန်ရှိသူတွေသာမကထောက်ခံသူရာပေါင်းများစွာကကြိုဆိုခဲ့ပါတယ်အကြောင်းစုံကိုမန်အင်ဂျင်နိုင်ကပြောပြပါမယ
်ဟုတ်ကဲ့ပါနီပေါ်နိုင်ငံဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရဒေါန်ဆန်းစုကြည်ဟာကတ္တမန္တုမြို့ကိုရောက်ရှိနေပြီးတော့မနေ့ကတော့နီပေါ်သမ္မတရမ်ဘရန်ရာဒက်ဖ်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွေ့အကြုံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်မနေ့ကကတ္တမန္တုမှာကျင်းပတဲ့ဒီမိုကရေစီညီလာခံမှာဒေါန်ဆန်းစုကြည်ဟာမိန့်ခွန်းပြောကြားခဲ့ပါတယ်။နီပေါ်ပြည်သူတွေရဲ့ချစ်ခင်လေးစားမှုကိုရရှိနေတဲ့ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ဟာတကယ့်ကိုသမိုင်းတွင်တဲ့ခီးစဉ်ဖြစ်ကြောင်းနီပေါ်နိုင်ငံရေးသမားတဦးဖြစ်တဲ့မစ္စတာယိုဂန္ဒရာဆာဟီက VOE ကိုပြောပါတယ
် I heard that she's coming to Nepal to visit us Nepali people and the democratic relation between Burma and Nepal
ဒီပေါ်ပြည်သူတွေအတွက်ရောနိုင်ငံဒီမိုကရေစီဆက်ဆံရေးရှိနေတဲ့နီပေါ်နဲ့မြန်မာအတွက်ပါဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ဟာတကယ့်ကိုတမိုင်းဝင်တဲ့ခီးစဉ်ပါအခုနီပေါ်နိုင်ငံဟာဆိုရင်လဲဘီရင်စနစ်ကနေတမရစနစ်ကိုကူးပြောင်းဖို့ကြိုးစားနေတဲ့အချိန်ကာလနောက်ပြီးဖွဲ့စည်းပုံအခြေခံဥပဒေသစ်ပြဋ္ဌာန်းဖို့ပြင်ဆင်နေတဲ့အချိန်ဖြစ်တာမို့နှစ်နိုင်ငံစလုံးအတွက်ကောင်းတာပ
ါနီပေါ်လွှတ်တော်မှာဒေါန်ဆန်းစုကြည်ကမိကွန်းပြောကြားရမှာလဲဒီမိုကရေစီရွေးကောက်ပွဲဆိုတာလွတ်လပ်မှုရှိုံတည်းမဟုတ်ဘဲတရားမျှတမှုရှိဖို့ပါအရေးကြီးတဲ့အကြောင်းပြောကြားခဲ့ပါတယ်။အဲ့ဒီအတွက်နိုင်ငံတကာအတိုင်းအဝန်းကနေမြန်မာနိုင်ငံအပြောင်းလဲမှာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်စီဖို့ဝိုင်းဝန်းပံ့ပိုးပေးကြဖို့ပန်ကြားခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ဒေါန်ဆန်းစုကြည်ဟာဘလို့အခက်ခဲကိုပဲဖြစ်ဖြစ်ရဲရဲဝံ့ဝံ့ရင်ဆိုင်နေမဲ့သူတဦးလို့ယုံကြည်တဲ့အကြောင်းမစ္စတာဆာဟီကပြောပါတယ်။
I think he sees on her position of maybe some her transitional management and maybe some compromising points.
သူရဲ့အနေထားကအခက်ခဲတွေကြားထဲမှာရောက်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လို့သူ့အနေနဲ့နီလန်းရှာပြီးတော့ရုံးထွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အာနာရှိတဲ့အုပ်စုနဲ့နားလည်မှုရအောင်စူးစမ်းနေပါတယ်။သူဟာမြန်မာပြည်သူတွေအတွက်အသင့်တော်ဆုံးလို့ထင်ပါတယ်။
ဒေါန်ဆန်းစုကြည်ဟာတနင်္ဂနွေနေ့မှာတော့ဗုဒ္ဓမြတ်စွာဘုရားဖွားမြင်ရာနီပေါ်နိုင်ငံတောင်ပိုင်းကလုံမနီကိုတွားရောက်ဖို့စီစဉ်ထားတယ်လို့တနင်္လာနေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါရဲ့ရှင
်တော်ရရှိမြခင်ဗျာလွန်ခဲ့တဲ့ရက်ပိုင်းအတွင်းရန်ကုန်မြို့နယ်အနီးဝန်းကျင်မှာတာမန်တက်ပိုကဲတဲ့ရေကြီးရေလျှံမှုတွေတိတိတသာဖြစ်ပေါ်ခဲ့ပါတယ်နစ်စင်ရေကြီးမှုတွေနဲ့ပိုဆိုးတဲ့ဒီရေရှမ်းမှုတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာကိုအခုလာမယ့်အင်္ဂါညဒိုင်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပ ါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2392382554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ရပါတယ်
ဖြူရတနင်္ဂနွေနေ့ညပဲအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်မှာနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံမှုတွေပုံမိုလိုအပ်နေတယ်လို့ Crown ပညာရေးဝန်ဆောင်မှုအဖွဲ့ရဲ့ဦးအောင်ကျော်ဆန်းကပြောကြားပါတယ်ဦးအောင်ကျော်ဆန်းကိုဒီတစ်ပတ်ရဲ့ဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်မှာကိုသားညွန့်ဦးကတွေ့ဆုံမေးမြန်းထားပါတယ်
မြန်မာလူငယ်တွေနိုင်ငံရဲ့ခြားမှာအဆင့်မြင့်ပညာရပ်တွေရွေးချယ်သင်ကြားနိုင်မှုအတွက်မှန်ကန်တဲ့လမ်းညွှန်မှုတွေဟာအရေးကြီးကြောင်းနဲ့ပြည်တွင်းမှာလည်းအဆင့်မြင့်ပညာရေးပြည်ပြင်ပြောင်းလဲမှုတွေအတွက်အတွေ့အကြုံရှိနိုင်ငံရဲ့ခြားအကြံပေးတွေလိုအပ်နေကြောင်းရန်ကုန်မြို့ Crown ပညာရေးအဖွဲ့ကဦးအောင်ကျော်ဆန်းကပြောပါရယ် VOA Editor ဦးသားညွန့်ဦးကတွေ့ဆုံမေးမြန်းထားတာ
ပါ။ကွန်ကျော်ဆန်းရဲ့အခုအရင်ဆုံးပေါ့ဒီ Crown Education ပေါ့ Crown Education ကနေပြီးတော့လက်ရှိပညာရေးဆိုင်ရာဝန်ဆောင်မှုပေါ့ဒီလုပ်ငန်းတွေကိုအဓိကဘယ်လိုလုပ်ငန်းတွေကိုလုပ်ပေးနေရလဲ
။ဟုတ်ကဲ့ကိုကျွန်တော်နိုင်ငံသားကဒီအလုပ်လုပ်ပြီးပြန်လာတဲ့အချိန်မှာကျွန်တော်နည်းနည်းဆက်ဆက်တာတော့ဒီအတိုင်ပင်ခံပေါ့နော်။ဟိုဘက်မှာလည်းကျွန်တော်က Business Development Executive အနေနဲ့ဒီ Consultant ဘိုင်းပေါ့နော်။ Career ဒီ Consultants ကနော် Education Consultant ဘိုင်းနေကျွန်တော်လုပ်ခဲ့ပါတယ်။အဲ့ဒီကနေဆက်ဆက်ပြီးတော့ကျွန်တော်ဒီပညာရေးဘက်ကိုတစ်ချက်ရောက်လာတာပေါ့လေ။ကိုရုံကတော့လူငယ်တွေအတွက်ကလို့ဘလူးဘွဲတွေကတင့်တော်တယ်ကျွန်တော်လုပ်ခဲ့တဲ့ companies ကကြတော့ဒီသူ့ရဲ့ HR recruiting လို့တော့ဘလူးဘွဲမျိုးလေးတွေကကြာရင်သူတို့ recruit လုပ်ချင်တယ်ဘလူးဘွဲနဲ့ကြာရင်မကြိုက်ဘူးဆိုတာနေပြီးတော့မြန်မာပြည်ဘက်ကိုကျွန်တော်ကတချို့ကလေးတွေပညာရေးမှာလွဲနေရလေးတွေကျွန်တော်နည်းနည်းစတွေ့လာတယ်ယူထားတဲ့ဘွဲတွေနဲ့အလုပ်တွေနဲ့မကြိုက်တာဆိုတော့အဲ့ဒီမှာနေကျွန်တော်နည်းနည်းစပြောဖြစ်တယ်သူတို့ဟိုကျွန်တော်နဲ့နီးစပ်ရာအတိုင်းဝန်းကနေပြီးတော့စင်ကူမှာကြောင်းတက်ဖို့စဉ်းစားတဲ့အခါကျတော့ကျွန်တော်ကတာမန်ကြောင်းကိုသူတို့အကြံပေးတာမျိုးမဟုတ်ဘဲနဲ့ဒီလူတွေကတော့ဒါလေးတွေလုပ်တင်တယ်ဒါလေးတွေလုပ်တင်တယ်ဆိုတော့2005လောက်ကစပြီးတော့ကျွန်တော်ဒီပညာရေးအတိုင်ပင်ခံသဘောမျိုးမဟုတ်ဘူးပေါ့လေအရင်တုန်းကတော့ဟိုတာမန် consulting လုပ်ပေးတာပေါ့ကျွန်တော်လုပ်နေဆက်ဆက်ပြီးလုပ်တယ်လုပ်ရင်းနဲ့မှကြောင်းတွေကသူတို့စီကိုကျွန်တော်ခုနကြောင်းသားတွေပို့တဲ့အခါမှာကြတော့ဒါကမင်းတို့ငါတို့စင်ကူမှာဆိုရင်တော့ဒါ recruitment လို့ဟာမျိုးလုပ်လို့ရတယ်ဒါကိုမင်း business တစ်ခုအနေနဲ့လုပ်မလားဆိုတာနေပြီးတော့ကျွန်တော်တဖြည်းဖြည်းဒီចောင်းသား recruitment ဆိုတာမျိုးဘက်ကိုရောက်လာတာပေါ့လေအဲ့တော့ပညာရေးအတိုင်ပင်ခံဆိုတာမျိုးလေးကျွန်တော်တို့အရင်စလုပ်ပါတယ်အခုနောက်ပိုင်းကျရင်တော့ကျွန်တော်တို့အင်္ဂလိပ်စာနဲ့ပတ်သက်တဲ့
အတိုင်ပင်ခံဆိုတာဘယ်လိုသဘောဘယ်လိုသဘောလဲတက္ကသိုလ်တွေဝင်ဖို့အတွက်အတိုင်ပင်ခံလား
ဟုတ်အဲ့ဒါလေးကောင်းပါတယ်ကိုဟိုကဘာမှာတော့တကယ်တော့ education consultant ဆိုတာတည်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့ရည်တည်တာရှိတယ်ကိုသူတို့တွေကကြတော့ consultants ဖြစ်တဲ့အတွက်ကြောင့်မလို့ lawyers တွေလိုပဲ consulting fees တော့ယူကြတယ်ဒါပေမဲ့ကလေးတွေကိုပညာရေးလမ်းကြောင်းအရအကြံပေးတဲ့အခါမှာဘက်လိုက်မှုမရှိအောင်လို့တက္ကသိုလ်တွေနဲ့မချိတ်ဆက်ကြဘူးအဲ့ဒီရဲ့ဒီသူတို့ပေးတဲ့ပတ်စံတွေကိုမယူရဘူးပေါ့နော်အဲ့တော့ကဘာမှာတော့ပညာရေး consultant ဆိုရင်ကျွန်တော်တို့အဲ့လိုယူစားတယ်အဲ့တော့နိုင်ငံတကာမှာကြတော့လေပညာရေးအတိုင်ပင်ခံလုပ်တယ်ဆိုတဲ့ကိစ္စကသူတို့မှာ knowledge လေးတွေရှိကြတယ်ပေါ့နော်အဲ့တော့သူတို့က consultancy ကိုလာပြီးတော့ဟို A ចောင်းយွေးမလား B ចောင်းយွေးမလား engineer လောက်ကမလား marine engineer လောက်ကမလားလို့သူတို့တိုင်ပင်တာမျိုးပဲပေါ့နော်မြန်မာနိုင်ငံဘက်မှာကြတော့မိဘကောကလေးတွေကောကကျွန်တော်တို့ကအတိုင်ပင်ခံလိုဟာမျိုးကို professional အနေနဲ့ fees ယူပြီးရက်တီလို့မရဘူးအဲ့တော့ကျွန်တော်တို့က representative ခေါ်ရပေါ့ကိုတက္ကသိုလ်တွေနဲ့ကျွန်တော်တို့ကချိတ်ဆက်ထားပြီးတော့တက္ကသိုလ်တွေကပေးတဲ့ commissions ကိုကျွန်တော်တို့ကယူတယ်အဲ့တော့ agent တို့ representative တို့ဖြစ်လာတယ်ပေါ့အဲ့တော့သူရဲ့အနေကကျတော့ဘာရှိလဲဆိုတော့ကိုစားပြုထားတဲ့တက္ကသိုလ်ကိုပဲចောင်းသားတွေကိုဟိုတွားရောက်စီရဲဆိုတဲ့အနေအလေးတော့ရှိရယ် consultant sis ဆိုရင်တော့တက္ကသိုလ်နဲ့မချိတ်ဆက်ရဘူးသူရဲ့ commission ကိုမယူပါဘဲနဲ့သူတို့ကကလေးရဲ့လမ်းကြောင်းမှန်ကိုပြရတယ်ဒါမှသူရဲ့ professional ကတော့ဒီ consultant fees က end လုပ်တယ်ပေါ့အဲ့တော့ခွဲလိုက်ရင်တော့ကျွန်တော်တို့ကကို consultants နဲ့ agent နဲ့နှစ်ခုကွဲတယ်ပေါ့နော်ပညာရေးပိုင်းဆိုင်ရာကိစ္စလေးတွေကို consultant fee ယူပြီးတော့ကျွန်တော်တို့မြန်မာရဲ့ယဉ်ကျေးမှုရရည်တည်လို့မရနိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တက္ကသိုလ်တွေနဲ့ချိတ်ဆက်တယ်။ចောင်းလူចောင်းသားတွေစီရတော့ဝန်ဆောင်ကယူတာတွေ agency fee ယူတာမျိုးတွေကျွန်တော်တို့ကမလုပ်ဘူး။ဟိုမှန်ကန်တဲ့သူတို့အတွက်တင့်တော်တဲ့ပညာရေးလမ်းကြောင်းလေးတွေပြရတယ်။အဲ့တော့ professional အရဆိုရင်ကျွန်တော်တို့က consultants ကော agency လို့ကောနှစ်ခုလောက်ရတယ်ပေါ့နော်။အဲ့အဲ့သဘောတရားလေးပါဟုတ်ကဲ့
။အခုလုပ်တဲ့ပုံစံမျိုးကပြောမယ်ဆိုရင်တော့ပုဂ္ဂလိကဒီပညာရေးဆိုင်ရာဖွဲ့စည်းလေးတစ်ခုလို့ဖြစ်နေတာပေါ့နော်။အဲ့တော့ခုနောက်ပိုင်းကျွန်တော်သတိထားပြီးတော့ဒီမှာရှိတဲ့နောက်နိုင်ငံတန်ယုံတွေသူဖြစ်ဆို American တန်ယုံတို့ British တန်ယုံတို့ကဒီသူတို့တက်ဆိုင်ရာနိုင်ငံကတက်ကူတွေနဲ့ချိတ်ဆက်ပြီးတော့ဒီပညာရေးဆိုင်ရာ ပွဲလေးပေါ့ education fair ဆိုပြီးတော့တက္ကသိုလ်ကြီးနဲ့ချိတ်ဆက်နိုင်တဲ့ဟာလေးလှုပ်လာတယ်အဲ့ဒါကဘယ်လောက်ထိဟိုသူကျောင်းသားတွေအတွက်အသုံးဝင်မလဲအသုံးတည်လဲ
ဟုတ်ကဲ့တော်တော်များများတည်ပါတယ်အရင်တုန်းကကျတော့ကျွန်တော်တို့ကကျောင်းသူကျောင်းသားတွေအဲ့လိုသတင်းချက်လက်မရတော့ခုနကျွန်တော်ပြောတဲ့ agency လိုဟာမျိုးပဲမိခိုးရတယ်မိခိုးကတော့သူတို့ကြားတဲ့သတင်းချက်လက်ကဟို complete and accurate ပြောလို့မရဘူးပေါ့ဒီ agency သူတို့သွားတဲ့စီမာရှိတဲ့လူတွေကပေးတဲ့ limited informations လောက်ပဲရတယ်အခုနောက်ပိုင်းတိုင်ယုံနေကိုယ်တိုင်ကကိုစားပြုပြီးလှုပ်လာတဲ့အခါကျတော့ပို့ပြီးတော့သူတို့သတင်းချက်လက်စုံစုံလင်းလင်းလေးတွေရလာတယ်တိုင်ယုံနေကလည်းဦးစီးလှုပ်တာဖြစ်တဲ့အတွက်ဒါ reliable informations လေးတွေဖြစ်တဲ့တက္ကသိုလ်ရဲ့ officer တွေနဲ့လည်း direct ထိတွေ့ခွင့်ရတဲ့အတွက်ဟိုပို့ကောင်းတဲ့ခါတိုင်းနဲ့စာရင်ပေါ့နော်အဲ့တော့ပို့ပြီးတော့ကျွန်တော်တို့ကတော့ကြိုးစားပါတယ်ဒါမျိုးဖွဲ့စည်းတွေကလုပ်တဲ့ဟာလေးတွေလည်းចောင်းသူចောင်းသားတွေအတွက်တော့သတင်းအချက်လက်ပို့ရလာတယ်ပေါ့နော်
ဟုတ်ကဲ့နောက်ချက်ကတော့အခုကတော့နိုင်ငံခြားတက္ကသိုလ်တွေမှာသွားသင်ဖို့ကြိုးစားကြတာပေါ့နော်အခုနိုင်ငံခြားတက္ကသိုလ်ကလည်းဘာပဲမြန်မာနိုင်ငံမှာပို့လင်းလာတဲ့သဘောမှာရှိတော့တချို့တက္ကသိုလ်တွေကမြန်မာနိုင်ငံတင်းမာကိုဝင်ပြီးတော့ထိုင်ပြီးတော့ဟိုဌာနခွဲလေးတွေဖွင့်လာကြတယ်နောက်တစ်ခုကចောင်းနေပါဖွင့်မှုအတွက်စီစဉ်ဆောင်နေလို့ကျွန်တော်ကြိုးစားပါတယ်ခင်ဗျာအဲ့ဒါအဲ့ဒါကလားလာကောဘလို့ရှိပါလဲကုလီထားမှာ
ကျွန်တော်တို့နမူနာယူစရာကတော့ရှေ့မှာ BNM လို့နိုင်ငံမျိုးတွေရှိရယ်စင်ကူလိုနိုင်ငံမျိုးတွေရှိရယ်ပေါ့နော်အဲ့ဒီကနေကျွန်တော်တို့ဒါကတော့ဟိုနိုင်ငံရဲ့ပြည်ပြောင်းလဲမှုဖြတ်သန်းမှုတစ်ခုမှာပညာရေးထဲမှာလည်းဒါပါလာတဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာလည်းပါလာတာအဲ့မှာတော့ကျွန်တော်2မျိုးခွဲမြင်ကျင်ပါတယ်တစ်မျိုးကတော့ဒီစီးပွားရေးကိုရှေ့ထားပြီးတော့ဝင်လာတာမျိုးတွေရှိသလိုတမျိုးကတော့မြန်မာနိုင်ငံမှာရှိတဲ့တက္ကသိုလ်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီဘက်ကကလေးတွေအတွက်ပညာရေးခွင့်လန်းတွေပွင့်ဖို့လာတာမျိုးလေးတွေပေါ့နော်အဲ့တော့ဒုတိယအချက်လေးကိုတော့ကျွန်တော်ကတော့ပို့ပြီးတော့ဟိုအားပေးခြင်းပါတယ်စီးပွားရေးလိုဟာမျိုးလေးတွေကိုစီးပွားရှာဖို့ဆိုတာမျိုးကြရင်တော့အခက်အခဲရှိနိုင်တယ်ပေါ့ဒီဘက်ကကလေးတွေသူတို့ဘက်ကကြတော့လဲဟိုကိုက်အောင်လောက်ရတော့မှာပေါ့နော်အဲ့တော့တက်အောင်ဆိုတာလဲဒါကတော့တပိုင်းပေါ့အဲ့တော့ဒုတိယတပိုင်းကကြတော့တက္ကသိုလ်တွေကတော့နောက်ပိုင်းမှာလည်းလာမယ်လောလောဆယ်သူတို့ရင်ဆိုင်နေရတဲ့ခက်ခဲလေးတွေကတော့မြန်မာနိုင်ငံမှာဒီတက္ကသိုလ်ကျောင်းတွေလာရောက်ပြီးတော့တရားဝင်ရည်တည်ဖို့အတွက်တိကျတဲ့ပညာရေးဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေမရှိသေးတော့တကယ့်အကြီးတွေကတော့ဝင်မလာသေးဘူးလောလောဆယ်ပဲဆွေးနွေးနေတာတွေလည်းအများကြီးရှိတယ်ကျွန်တော်တို့ခုနိုင်ငံသားမှာလုပ်တဲ့ forum တစ်ခုမှာလည်းဒီ higher education ကတက္ကသိုလ်တွေတက်ပြီးတော့သတင်းချက်လက်တွေကိုဒါနဲ့ပတ်သက်လို့ကျွန်တော်ရှင်းပြပေးဖို့လေးလည်းရှိတယ်။အဲ့တော့နောက်ပိုင်းမှာတော့ဒါကြိုးစားရမယ့်ကိစ္စတွေပါ။ဒါနဲ့ကျွန်တော်တို့ကဟိုစနစ်တကျနဲ့ကြိုးစားဖို့သင့်ပါတယ်။အဲ့တော့လာတဲ့အခါမှာကျွန်တော်တို့အနီးနားပတ်ဝန်းကျင်မှာရှိတဲ့စင်ကူနိုင်ငံမျိုးမှာလည်းဒါမျိုးတွေဖြစ်ပျက်ခဲ့ဘူးလေ။ဗီယက်နမ်မှာလည်းဖြစ်ပျက်ခဲ့ဘူးလေ။အင်ဒိုနီးရှားမှာလည်းဖြစ်ပျက်ခဲ့ဘူးလေ။ယူရီးယားမှာလည်းဖြစ်ပျက်ခဲ့ဘူးလေ။အဲ့လိုလာတဲ့အခါမှာကောင်းတဲ့ရွေချက်မှန်တဲ့တက္ကသိုလ်တွေရှိသလိုကျွန်တော်ခုနရှင်းပြလို့ပေါ့စီးပွားရေးကိုဦးထားပြီးတော့လာမယ့်အဖွဲ့အစည်းတွေလည်းရှိတယ်အဲ့တော့စင်ကာပူလိုတလောက်စနစ်တကျလုပ်တဲ့နိုင်ငံမျိုးတွေမှာတောင်မှပဲခဏခဏပြဿနာတက်ပါတယ်ဒါကြောင့်မလို့သူတို့က Quality Assurance Agency တွေလုပ်တဲ့အခုနောက်ပိုင်းဆိုရင်ဒီ CPE လို့ခေါ်တဲ့ Council for Private Education ကနေပြီးတော့အရေးချင်းမမီတဲ့ကျောင်းတွေကိုဖြတ်သိမ်းပြရတာမျိုးတွေကျောင်းသားတွေစီကပြဿနာကိုယူပြီးတော့တကယ်အရေးချင်းမီတဲ့ပညာရေးမပေးဘဲနဲ့စာရွက်တရွက်ထုတ်ပေးတဲ့အဖွဲ့အစည်းမျိုးတွေဒါမျိုးတွေကရှိနေတော့ကျွန်တော်နိုင်ငံမှာလည်းဒါမျိုးလေးတွေကဖြစ်လာနိုင်တဲ့အတွက်အစိုးရဘက်ဆိုင်ရာလည်းအဲ့လိုမျိုးတွေမဖြစ်အောင်လို့ကြိုတင်ကာကွယ်ဖို့အတွက် quality assurance လို့ဟာမျိုးလေးတွေထားရမယ်။ကျောင်းသူကျောင်းသားတွေကလည်းခုနပညာရေးမှာလည်းသူတို့ခုနကျွန်တော်ရှင်းပြလို့ပေါ့နော်။ဟိုဒီကျောင်းကြီးတစ်ခုကကောင်းတယ်ပြောတာမျိုးမဟုတ်ဘဲနဲ့ရည်မှုရာအဖြစ်အချက်လက်တွေကိုရှာဖွေစုဆောင်းပြီးတော့အဲ့လိုမျိုးလုပ်ရပါမယ်။အဲ့တော့တတိနဲ့ကြိုဆိုရမယ်လို့ကျွန်တော်တော့နည်းနည်းလေးမြင်ပါတယ်။
ဟုတ်ကဲ့။တစ်ဖက်မှာတော့ကျွန်တော်ရင်းနှီးမြှုပ်နှံမှုကိစ္စပေါ့ဒါကလည်းပညာရေးရာသူတို့institution တွေလာပြီးရင်းနှီးမြှုပ်နှံကြတဲ့အခါမှာလက်ရှိရှိနေတဲ့ဥပဒေမှာကြတော့ရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တိုင်းသားပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့တွဲလုပ်ရမယ်ဆိုရယ် percentage ကခွဲထားတာရှိတယ်။အဲ့တော့တကယ်တမ်းဒီတိုင်းသားလုပ်ငန်းရှင်တွေဘက်ကကောဒီပညာရေးနဲ့ပတ်သက်လို့သူတို့နဲ့ partner လုပ်နိုင်မဲ့ capacity ပေါ့လုပ်နိုင်တဲ့အနေအထားလုပ်နိုင်ခွင့်အဲ့လောက်ကိုရှိရလားအခုအနေအထားမှာ
။အဲ့ဒါလေးလည်းကျွန်တော်အချက်နှစ်ချက်နဲ့ရှင်းပြခြင်းပါတယ်ခင်ဗျာ။တစ်ချက်ကတော့ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာနဲ့ပတ်သက်တဲ့ဥပဒေသားတွေပေါ့လေ။တခြား sectors တွေမှာတော့ဥမာကျွန်တော်တို့ခု AEC လာမယ်ဟို ASEAN Economic Communities လာမယ်ကျွန်တော်တို့တွေ opportunities တွေရှိတယ် challenge တွေရှိတယ်အဲ့တော့ကျွန်တော်တို့ခု challenge ဖြစ်နေတဲ့တစ်ခုကတော့ပညာရေးကဏ္ဍနဲ့ပတ်သက်ရင်ကျွန်တော်တို့တရားရဂိုင်းလုံးရင်းနှီးမြှုပ်နှံခွင့်ပေးမလားဒါမှမဟုတ်ရင်လည်းဒီဘက်က local နဲ့ပတ်သက်လို့ဟိုဒီ facet JV သဘောမျိုးလုပ်ခွင့်ပေးမလားဘလောက် percentage တွေလဲဆိုတာကတော့ကျွန်တော်တို့တိတိကျကျပြတ်ပြတ်သားသားမထွက်လာသေးဘူးပညာရေးပိုင်းဆိုင်ရာရင်းနှီးမြှုပ်နှံမှုကလည်းအခုကျွန်တော်တို့မူချမ်းမှာတော့ဒါပုဂ္ဂလိကကိုခွင့်ပေးမယ်ဆိုတာမျိုးတော့ပါတယ်ပေါ့နော်အဲ့တော့ college ကတတ်မှတ်ချက်ကဘာလဲ university ရဲ့တတ်မှတ်ချက်ကဘာလဲ university တခုဖြစ်ဖို့အတွက်ဘယ်လို facilities တွေရှိမလဲဘယ်လို campus facilities တွေရှိမလဲဒီ teaching faculties လို့ခေါ်တဲ့သင်ကြားမဲ့ဆရာဆရာမတွေကဘယ်လိုရည်ချင်းမျိုးပြည့်မီရမလဲကျောင်းသားနဲ့ဆရာ ratio ဘယ်လိုရှိမလဲ သိပ္ပံပညာရပ်ကိုသင်ကြားမယ်ဆိုရင်ဒါအများကြီးကျွန်တော်တို့လေ့လာရမယ် University ဆိုတာမျိုးကိုကျွန်တော်တို့ကကောက်တက်လိုက်ရုံပဲတက်ပြီးတော့ဟိုလုပ်မယ်ဆိုရင်တော့ဒီဘက်မှာနင့်နာစရာတွေရှိရပေါ့နော်အဲ့တော့နိုင်ငံခြားဟာကိုကျွန်တော်မဖြစ်မနေကြိုးဆိုရမယ်ဒီပညာရေးနဲ့ပတ်သက်လို့ပုဂ္ဂလိကကုမ္ပဏီတွေအပြင်ကဝင်လာမယ်ဆိုရင်လေဒီတိုင်းခွင့်ပြုတယ်ဆိုတာတဲ့ကျွန်တော်တို့နိုင်ငံအတွက်ဘာနေရာတွေမှာလိုအပ်နေသလဲဘယ်နေရာတွေမှာကျွန်တော်တို့လူငယ်တွေအတွက်ဟိုအတုံးပူကြမလဲဥမာစီဝိုင်းဆိုရင်လေစီဝိုင်းနဲ့ပတ်သက်တာကိုကျွန်တော်တို့နိုင်ငံကအကြောင်းတွေကတကယ်တမ်းအရေးချင်းမိမိစီမံခန့်ခွဲနိုင်တယ်ဆိုရင်လေနိုင်ငံတကာအတွက်အဲ့နေရာမျိုးတွေမှာ short ပြီးတော့နည်းပညာနဲ့ပတ်သက်တဲ့လိုအပ်တာဥမာ biotechnology လိုဟာမျိုးတွေကျွန်တော်တို့လိုအပ်မယ် science ကဟို research နဲ့ပတ်သက်တာတွေကျွန်တော်တို့လိုအပ်မယ်နောက်ပြီးတော့ဥမာ aircraft maintenance aerospace လိုဟာမျိုးအဲ့လိုနေရာမျိုးတွေကိုကျွန်တော်တို့ပို့ပြီးတော့ဟိုကျူစုတဲ့နဲ့ကျူစုရမယ်ပေါ့ခင်ဗျဟုတ
်အခုကဒီမြန်မာနိုင်ငံကတစုံတရာပြည်ပြောင်းလဲမှုတွေပြီးခဲ့တဲ့3လနှစ်ကစပြီးလှုပ်လာတယ်လှုပ်လာတဲ့အခါမှာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးပါသူတို့ပြောပါတယ်လှုပ်လာတဲ့အထက်မှာအဲ့တော့ဒီပြည်ပြောင်းလဲမှုတွေကိုစိုးရလို့လှွတ်တော်ကလည်းတပိုင်းလုပ်နေတယ်ဒါတော့ပြည်တော်ဘက်ကဥပဒေပြလိုက်မှုပေါ့အဲ့တော့ဒီ high education ပေါ့စစ်မြေပညာရေးအထူးသဖြင့်ဒီတက္ကသိုလ် college တွေနဲ့ပတ်သက်လို့ပြင်ဆင်ဆောင်ရွက်မှုတွေပြည်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ပေါ့ကိုအောင်ကျော်ဆန်းဘယ်လိုမြင်လဲခြေနဲ့အားရမှုရှိရလားလုံလောက်နေပြီလို့ထင်ရလား
အစကတော့ကျွန်တော်တို့ကပြည်ပြင်ပြောင်းလဲမှုလုပ်တဲ့အစိုးရအနေနဲ့ကလည်းဟိုကဏ္ဍပေါင်းများစွာကိုကင်တဲရမှာဆိုတော့ကျွန်တော်တို့အစကတော့ဟိုပြည်ပြင်ပြောင်းလဲမှုလုပ်နေပြီဆိုတဲ့အချိန်လေးနဲ့တော့ကျွန်တော်တို့နည်းနည်းကြည်နက်ခဲ့မိရပေါ့နော်အခုနောက်ပိုင်းတော့ကျွန်တော်တိတ်အားမရတော့ဘူးဖြစ်လာတယ်ဒီ high education ကင်တွယ်ပုံလေးနဲ့ပတ်သက်လို့ပေါ့ဒါလေးလေးနဲ့ပတ်သက်လို့လည်းကျွန်တော်စကားခံနေတာကကျွန်တော်တို့ရဲ့အတွေ့အကြုံရှိသလောက်လေးကဏ္ဍလေးကိုပြောရမယ်ဆိုရင်ပေါ့နော်ခုနကျွန်တော်ပြောတဲ့ high education status မှာပြပြပြောင်းလဲမှုကိုကျွန်တော်တို့နှစ်မျိုးအကြမ်းမြင့်မြင်တယ်ချက်ချင်းကုစားရမယ်ပညာရေးပြပြပြောင်းလဲမှု status တခုရှိတယ်ရေရှည်ပြပြပြောင်းလဲမှု status တခုရှိတယ်ရေရှည်ပြပြပြောင်းလဲမှုဟာလည်းဥပဒေပြုစနစ်တကျသွားမှာဖြစ်တယ်လို့တစ်ဖက်မှာလည်းချက်ချင်းပြပြပြောင်းလဲရမယ်ကဏ္ဍတွေရှိတယ်ဟိုအချိန်ဟုန်နဲ့ပညာရေးပြပြောင်းလဲမှုကတော်တော်လေးရေးကြီးတဲ့အတွက်ဒီကဏ္ဍမှာတင့်တက်လို့ဟာမျိုးတွေလည်းလိုအပ်ရင်ထားပေးရမယ်လူအရင်လေနိုင်ငံကအကူအညီကိုကျွန်တော်ကတော့ယူစီခြင်းနဲ့ကျွန်တော်စိတ်ထင်ပေါ့နော်ဒီ setters ကတချို့နေရာတွေကကျွန်တော်စဉ်းစားနေတာနဲ့ဖြစ်ချင်မှဖြစ်မယ်လုံလောက်တာနဲ့ဖြစ်ချင်မှဖြစ်မယ်ဥမာကဘာမာကကအဖွဲ့အစည်းတွေရှိတယ် quality assurance လုပ်တဲ့ဟာမျိုးတွေ Australia မှာဆိုလဲ Australia higher education နဲ့ပတ်သက်တဲ့ quality framework တွေလို့ခေါ်ရပေါ့နော်ကျွန်တော်ကဒါမျိုးတွေအကူအညီကိုယူစီခြင်းနဲ့ယူပြီးတော့လှုပ်စီခြင်းနဲ့ကျွန်တော်တို့လုပ်နေတာလေးတွေကလည်းကိုတက်တလောက်မှတ်တလောက်လုပ်နေတာတော့မှန်တယ်ပညာရှင်ကြီးတွေလည်းရှိတယ်လေးစားပါတယ်ဒါပေမဲ့တချို့အပိုင်းတွေမှာတော့ကျွန်တော်တို့ခုမြင်တာလေးတွေရှိတယ်ပေါ့နော်အဲ့မြင်တဲ့အပိုင်းတွေမှာ hardware ကလေးတွေဖြစ်နေတာလေးတွေဒီတဲ့မြန်ဒီလိုလှုပ်လိုက်ရင်ပိုကောင်းလာမယ်ဆိုတဲ့ status လေးတွေတော့ရှိတယ်ရည်ပူရအဖြစ်ပြောရရင်တော့ပညာရေးပြည်ပြင်ပြောင်းလဲမှုဆိုတာလည်းတကယ်တော့အချိန်ယူပြီးလှုပ်ရတာမျိုးသူ့ရဲ့သဘောတဘာဝဒါလည်းတစ်ချက်ပေါ့နော်အဲ့လိုအချိန်ယူပြီးလှုပ်ရတဲ့သဘောတဘာဝဖြစ်တဲ့အတွက်ကြောင့်မလို့တခြားနိုင်ငံကြီးစီးပွားရေးလူမှုရေးတွေကအခြေခံဒီပညာရေးကိုပဲကျွန်တော်တို့ကတော်တော်ပြီးအခြေခံတာဖြစ်တဲ့အတွက်ဒါလောလောဆယ်ကုစားရမယ်ဟိုပြည်ပြင်ပြောင်းလဲမှုကိုအလင်းမြန်လုပ်ရမယ့် status တခုလို့ကျွန်တော်မြင်ပါတယ်အစိုးရပိုင်းဌာနတခုလည်းမဟုတ်ဘူးကျန်တဲ့ပုဂ္ဂလိကအဖွဲ့အစည်းတွေအားလုံးလည်းကျွန်တော်တို့ပူးပေါင်းပါဝင်ရမယ်တက်တက်ကြွကြွနဲ့ပေါ့နော်လိုအပ်ရင်လည်းနိုင်ငံတကာကတကယ်စနစ်တကျ consultants firm တွေပညာရေးနဲ့ပတ်သက်တာတွေပေါ့နော်အဲ့တော့နီနီဆက်ဆက်အိန္ဒိယမှာလည်းဖြစ်ခဲ့ဘူးလေစင်ကာပူမှာလည်းဖြစ်ခဲ့ဘူးလေစင်ကာပူရှိတဲ့ Ministry of Education ဆိုရင်အခုထထိကိုပဲ consultants တွေ expertise တွေကိုလာကတော်တော်လေးကြီးကြီးမားမားပြီးပြီးသူတို့ခံထားနေကြစေပဲလောလောဆယ်ကျွန်တော်ပညာရေး setters မှာအဲ့ဒါမျိုးလောက်တာလေးတွေတော့မမြင်သေးဘူးပေါ့နော်အဲ့တော့ look at your foreign expertise တွေကျွန်တော်တို့ကတော့အကူအညီလိုပြီးတော့ဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လေးလိုမယ်ထင်ပါဘူး
ကိုအောင်ကျော်ဆန်းကျေးဇူးအများကြီးတ
က်ဟုတ်ကဲ့ပါကိုတန်းညွန့
်ကိုတန်းညွန့်ဦးတွေ့ဆုံမင်းမြန်တင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာနောက်ပိုင်းမှာကျွန်တော်တို့မြန်မာပြည်မှပေးစာများပြည်တွင်းသုံးသပ်ချက်နဲ့အတူဒီတစ်ပတ်အတွက်တက်ကြီးစကားအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ် VOA ကိုစောင့်မျှော်နားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာသောရရှင်နေအခုနားဆင်နေရတဲ့ VOA တင်းငွေတွေညဘက်အစီအစဉ်ကိုည10နာရီဒီလိုင်းနိုမီတာ24 kHz 12.23 လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9395တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာတော့မြန်မာပြည်မှပေးစာများပြည်တွင်းသုံးသက်ချက်နဲ့အတူဒီတစ်ပတ်အသက်ကြီးစကားအစီအစဉ်မှာဝေဖန်ရေးဆရာကြီးမောင်စွမ်းဤပါရီပြောပြမှာပါလေ
ဖတ်စာပါလားပထမဆုံးရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တော့ဥက္ကဋ္ဌပေါ်ရုံးအောင်ဆန်းပေါ့ရွေးကောက်ပွဲမှာပါဝင်ရင်စစ်တပ်ကထွက်ရ
နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်သွားပါမယ်အခုတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ပါခင်ဗျာသတင်းစာဆရာစီသူအောင်မြင့်ရေးသားတင်ဆက်နေတာပါဒီတစ်ပတ်မှာတော့မြန်မာပြည်ကိုကြွယ်ဝချမ်းသာတဲ့နိုင်ငံဖြစ်ချင်ရင်တရုတ်အစိုးရဘာတွေလုပ်သင့်တယ်လဲဆိုတာကိုမတ်အင်ဂျင်နိုင်တဲ့အတူကူညီဆွေးနွေးထားပါတယ်ခင်ဗျာ
ဒီကရဇွန်လ9ရက်နေ့ကကျင်းပတဲ့အာဆီယံတရုတ်ဂျပန်နဲ့တောင်ကိုရီးယားထိပ်သီးအစည်းအဝေးနဲ့အာဆီယံဒေသရင်းဆိုင်ရာဖိုရမ်တွေ့ဆုံမေးမြန်းခန်းတစ်ခုမှာတရုတ်နိုင်ငံရဲ့ဝန်ကြီးလူချင်းမင်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့တရုတ်သဘောထားကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။သူကတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုချမ်းသာကြွယ်ဝတဲ့နိုင်ငံတစ်နိုင်ငံအဖြစ်မြင်တွေ့လိုတယ်လို့ဆိုပါတယ်။ဒီပြောဆိုချက်တရုတ်မြန်မာမီဒီယာတွေမှာအလင်းမြန်မဲ့ပြန့်နှံ့သွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဘာတွေပြောခဲ့တယ်လဲသူပြောတယ်လို့တကယ်ပဲမြန်မာအပေါ်တရုတ်ကသဘောထားခဲ့သလားအဲ့ဒီနိုင်ငံရဲ့ policy အကျိုးဆက်ကိုမြန်မာနိုင်ငံဘယ်လိုခံစားခဲ့ရသလဲတကယ်တကယ်မြန်မာနိုင်ငံကိုချမ်းသာကြွယ်ဝစေခြင်းရင်ဘယ်လိုလုပ်သင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်လူချင်းမင်ပြောခဲ့တာအပြည့်စုံကတော့တရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်မဟာဗျူဟာမြောက်ရေရှည်အမြင်ကိုကျင့်သုံးပြီးတနိုင်ငံအကြားအကျိုးတူပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့စူးစမ်းနေတဲ့အကြောင်းမြန်မာပြည်သူတွေဘဝကိုမြင့်တင်ရေးအတွက်အကူအညီပေးသွားမယ်အကြောင်းလွန်ခဲ့တဲ့နှစ်ပေါင်း60ကစခဲ့တဲ့တန်တမန်ဆက်ဆံရေးမှာတရုတ်ဟာမြန်မာနိုင်ငံရဲ့ပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံကိုဘလို့ပုံစံဖွံ့ဖြိုးတိုးတက်ရမယ်ဆိုပြီးတော့လေဝင်ရောက်ပြဋ္ဌာန်းပေးတာမျိုးမရှိခဲ့တဲ့အကြောင်းပြောဆိုပါရတယ်။တစ်ဆက်တည်းတရုတ်နိုင်ငံဟာမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုကိုဆန့်ကျင်ခဲ့တယ်ဆိုတဲ့အကြောင်းလည်းအလေးအနက်ပြုပြောခဲ့ပါရတယ်။ဒုနိုင်ငံကြားရေးဝန်ကြီးကတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အကြီးဆုံးနိုင်ငံခြားရင်းနှီးမြှုပ်နှံသူဖြစ်တဲ့အပြင်တရုတ်စီးပွားရေးလုပ်ငန်းရှင်တွေကိုလည်းမြန်မာနိုင်ငံရဲ့တည်ဆဲဥပဒေကိုလိုက်နာဖို့ပြောဆိုထားတယ်လို့ဆိုပါရယ်ဒီအတွက်ပထမဦးဆုံးဆွေးနွေးဖို့လိုတာကတရုတ်ရဲ့အဲ့ဒီသဘောထားကြောင့်မြန်မာနိုင်ငံဟာကြွယ်ဝချမ်းသာတဲ့နိုင်ငံဖြစ်ခဲ့သလားဆိုတာပါ
အားလုံးသိကြတဲ့အတိုင်း1988ခုနှစ်မြန်မာနိုင်ငံမှာပြည်သူလူထုတရက်လုံးရဲ့ဒီမိုကရေစီအရေးဆန္ဒပြတောင်းဆိုမှုကြီးဖြစ်ပေါ်ခဲ့ပါတယ်ဒါပေမဲ့အာဏာပိုင်တွေဟာဒီတောင်းဆိုမှုကိုစစ်အာဏာသိမ်းပြီးတုံ့ပြန်ခဲ့ပါတယ်အာဏာသိမ်းပြီးနောက်သိမ်းမကြခင်1990မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရက်ဆဲပါတယ်။အဲ့ဒီတည်းကတရုတ်နယ်စပ်တွေမှာအခြေစိုက်ထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေလည်းပါဝင်ကြပါတယ်။တခြားတစ်ဖက်မှာတော့ကိုယ်တိုင်းပြည်သားတွေကိုအနိုင်ထက်ဖိနှိပ်လူခွင့်ရေးချိုးဖောက်တဲ့စစ်ဆိုးရွားကိုအမေရိကန်၊ဗြိတိန်၊ပြင်သစ်၊ဥရောပသမဂ္ဂအပါအဝင်အနောက်နိုင်ငံတွေကစီးပွားရေးပိတ်ဆို့အရေးယူတာလုပ်ပါတယ်။မြန်မာနိုင်ငံကိုကုလသမဂ္ဂကနေတဆင့်ပြစ်တင်ရှုတ်ချဖို့အရေးယူတန်ခတ်ဖို့အမျိုးမျိုးကြိုးစားကြပါတယ်။အဲ့ဒီချိန်တရုတ်နိုင်ငံကတော့ကုလသမဂ္ဂလုံခြုံရေးကောင်စီထဲရောက်လာတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ပြစ်တင်ရှုတ်ချမှုတွေအရေးယူတန်ခတ်ဖို့လုပ်တာတွေအားလုံးဗီဒီယိုအာဏာသုံးပယ်ချပေးခဲ့ပါတယ်။တပြိုင်နက်တည်းမြန်မာနိုင်ငံတည်းကတစ်တော်တယံဇာတကြောက်စိမ့်နဲ့ကြောက်မြက်တပတ်တူတူဖို့ရေးလုပ်ငန်းတွေတဲ့အကြီးကျယ်ဝင်ရောက်လုပ်ကင်ပါတယ်။ဒီလုပ်ငန်းတွေလုပ်ကင်ရမှာတရားဝင်လုပ်ကင်တာကနည်းနည်းပဲဖြစ်ပြီးအများစုကတော့နေဆက်တွေကနေမှောက်ကိုခိုးထုတ်တဲ့လုပ်ငန်းတွေဖြစ်ခဲ့ပါတယ်။တစ်ထုတ်ယူရမှာလွယ်ကူအောင်မီးရှို့တောရှင်းပြီးထုတ်ယူတာတစ်တွေကိုအလုံးလိုက်ခုတ်လဲထုတ်ယူတာအပြင်အမြင့်ကိုပါတူပြီးထုတ်ယူတဲ့အတွက်လည်းတစ်တော်တွေပို့ပြီးပျက်စီးဆုံးရှုံးခဲ့ရတာဖြစ်ပါတယ်။ဒီလိုနီးနဲ့မြမတစ်တော်ပြန်ဇာတအကြီးကျယ်ပြုံးပြီးကုန်ပြီးရာသီဥတုပြောင်းလဲပြီးအထိဆိုးကျိုးသက်ရောက်မှုရှိခဲ့ပါတယ်။နိုင်ငံတကာလေ့လာသူတွေကတော့မြမပြည်မြောက်ပိုင်းကခေါမိုးကြီးပေါက်သွားပြီလို့တောင်တင်စားခဲ့ကြပါတယ်
။နောက်ပိုင်းကာလတွေမှာတော့တစ်တော်တန်ရဇာတတင်မကရခိုင်ကမ်းလွန်ကထွက်တဲ့ gas တွေကိုဝယ်ယူဖို့လှုပ်တာမြမပြည်အလယ်ပိုင်းမုံရွာနားကလက်ပတောင်းတောင်မှာကျင်းဒီထုတ်လုပ်ဖို့လှုပ်တာမြစ်စုံနဲ့အထက်ပိုင်းမှာရေကာတာတွေစောက်ပြီးရေအားနှက်စစ်ထုတ်ဖို့တွေအကောင့်ထဲပေါ်လာပါတယ်။ Along with Chongong Tong Tai Yai, the Yoye Mimanenga Botare, Nengenjai Policy, Denipio Yai, Siana Shinuku, Token, Abide Policy Jow, Sisoya, Tazo Shinai Gabare, Nimanenga Nema, Yishi Punyo Totamuku, Pisime, Yinni Yone Muri Melope, the Bawa Jim Yi, Gongjan told you Yegube, and Yamia, look and get it dre, Nima the Bawa Winchin, Tikaip Jessie Gedalu, Nimarile, Sierra Rinde, Matanai Gabau, Pioyai. မြန်မာနိုင်ငံစီးရဲမွဲပြကြားခဲ့ရတဲ့ကိစ္စမှာစစ်အာဏာရှင်တွေကအဓိကတာဝန်ရှိတယ်လို့အဲ့ဒီအာဏာရှင်တွေတဆိုးရှိအောင်ထောက်ခံအားပေးတဲ့တဘာဝတန်ရန်ဇာတာတွေကိုဈေးပေါ်ပေါ်နဲ့ရယူဖို့စိတ်ဝင်စားတယ်တရုတ်အစိုးရရဲ့နိုင်ငံသားရေးပေါ်လစီစီးပွားရေးပေါ်လစီကလည်းအများကြီးတာဝန်ရှိပါတယ်တရုတ်အစိုးရရဲ့မြန်မာနိုင်ငံကိုချမ်းသာကျွေးဝါတဲ့နိုင်ငံအဖြစ်မြင်လို့ရတဲ့ဆိုတဲ ူဖြစ်နေပါသေးတယ်။ရခိုင်ကမ်းလွန်ကထွက်တဲ့ gas တွေကိုပိုက်လိုင်းတွေဝယ်နေတယ်လို့လက်ပတောင်းတောင်မှကျင်းနီထုတ်နေပါတယ်။မြစ်ဆုံရေကာတာစီမံကိန်းရပ်တန့်ထားရပြီးမြဲအခြားမြစ်ဆုံအထက်ပိုင်းမှာရေကာတာတွေစောက်ဖို့လုပ်နေတယ်လို့တန်လွေမြစ်ပေါ်မှာလည်းရေအားလျှပ်စစ်ထုတ်လုပ်ငန်းတွေလုပ်ဖို့ပြင်ဆင်နေပါတယ်။ဒါဒီမကတရုတ်နိုင်ငံရဲ့သမုတ်တရားနှစ်ဆင်း policy အရကြောက်ဖြူမှာရေနဲ့စိတ်ကန်းစောက်ဖို့စူးစမ်းနေတဲ့အပြင်ကြောက်ဖြူကူမင်းတဘာဝတံငွေရေနံပိုင်လိုင်းနဲ့အပြိုင်ယထာလန်ကားလန်ပါဝင်တဲ့ဗတ်စုံလမ်းမကြီးတစ်ခုဖောက်ဖို့လည်းပြင်ဆင်နေပါဗျ။နေဆက်တွေကနေလဲတစ်နဲ့ကြောက်မြက်ယတနာခိုးထုတ်တာတွေကိုလက်ခံနေတုံးပါပဲ
။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုတကယ်ပဲချမ်းသာကြွယ်ဝတဲ့နိုင်ငံအဖြစ်မြင်တွေ့ခြင်းရင်မြန်မာနိုင်ငံထဲမှာတာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့လိုပါတယ်။နေဆက်ကနေမောင်းခိုးကုံတွယ်မှုတွေကိုအားမပေးဖို့လိုပါတယ်။တဘာဝပြန်စားတာခိုးထုတ်နေတာတွေကိုအားမပေးဖို့လက်မခံဖို့လိုပါတယ်။မြန်မာနိုင်ငံကတည်ဆောက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်အောင်အားပေးဖို့လိုပါတယ်။ဒါတွေမကစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်တဲ့မြန်မာဒီမိုကရေစီအရေးကိုလည်းထောက်ခံအားပေးဖို့လိုအပ်ပါကြောင်းသုံးသပ်ပြန်ပြလိုက်ရပါတယ
်။ရင်းသားစရာစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့မအေးတန်တာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
။မင်္ဂလာပါရှင်။ဒီကနေ့ဇွန်လ15ရက်နေ့ဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ဟာဖခင်ဂျေဇုကိုဖော်ကျူးတဲ့အထိတ်မှဖြစ်နေအမေရိကန်ပြည်အောင်စုပါဝင်နိုင်ငံအများအပြားမှာဖခင်များနေရလို့ဂုဏ်ပြုသတ်မှတ်ထားတာပါ။ဒါကြောင့်ဖခင်များနေမှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှားက VOA တိချစ်ပရိသတ်တွေဖခင်မြတ်တာဖော်ကျူးတဲ့တိတချင်းလေးတွေနဲ့ဥညွတ်ကြတော့လာကြပါပြီ
။ကျွန်တော်ရဲ့တရေကောင်းကဖေးပါ။မြေရန်လှူရှာချမသူWhat that na you song to me nu clear to your time the begin it to know a pay
a pay ခေါ်ခြင်းပေမဲ့အဖေမရှိတော့ပါဘူးအဖေသမီးတို့မိသားစုနဲ့ခွဲသွားတာ9နှစ်နဲ့6ရက်ရှိခဲ့ပါပြီအဖေကိုလေကုသိုလ်တွေတတိယတိုင်းဆွန်းတွေသမီးတို့မိသားစုလုပ်ပေးပါတယ်အဖေရောက်ရအချားရအရက်ကနေပြီးတော့တာရုခွန်နိုင်ပါစေဆိုတော့တော်ရရှင်မမဝင်းပြောလာပါတယ်နန်းနီနီစောဆိုတဲ့တော်ရရှင်ကလည်းဇွန်လ15ရက်နေ့မှာအဖေအတွက်ရည်စူးပြော6နှစ်ပြည့်ကုသိုလ်လုပ်မဲ့နေပါတဲ့ရွှေစင်ဆိုတဲ့တော်ရရှင်ကတော့သူ့ရဲ့ဖခင်ဆုံးပါသွားတာဇွန်လ23ရက်နေ့မှာနှစ်ပေါင်း20ပြည့်ပြီမဲ့မနေ့ကလိုပဲခံစားရပါသေးတယ်အဖေမရှိတော့ပေမဲ့အဖေရဲ့မြေတားကအခုထိနှွေးထွေးစေပါဆိုပြီးတော့ပြောလာပါတယ်ဘာဘီတင်ဝေလေးဆိုတဲ့တော်ရရှင်ကလည်းအဖေကိုအရန်ချစ်ပါတယ်ရိုးသားမှုတွေပြည့်နေပြီးတော့မိသားစုကိုအခြေအနေတစ်ခုထိရအောင်လို့မစားမတောက်ဖ ೇನೆ ရှောက်ဖွေကြွေးမွေးပြီးတော့ပညာတွေတက်အောင်သင်ပေးခဲ့တယ်အဖေကျေးဇူးဆက်လို့မကုန်ပါဘူးအဖေကျမ်းမာစွာနဲ့အသက်ရှည်ရှည်နေနိုင်သွားဖို့ဆုတောင်းပါတယ်ဒါမှအဖေရဲ့ကျေးဇူးတွေများများဆက်နိုင်မှာမဟုတ်ပါနောက်ဘဝမှာလည်းအဖေရဲ့သမီးဖြစ်ချင်ပါတယ်အဖေဆိုပြီးတော့သူ့ရဲ့ဖခင်တွေဖခင်မိသားဖော်ကျူးတဲ့တခြင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်ဆရာဝန်ဆိုတဲ့တော်ရရှင်ကတော့ဖခင်များနေဆိုတာကိုစောင့်နေရတာကြာလှပါပြီတဲ့မိမိရဲ့ဖခင်ဂျေဇုကိုဖော်ကျူးခြင်းလို့လို့ပါအခုဒီမှာတော့ဘာမှမရင်းနိုင်ပေမဲ့ပြီးခဲ့တဲ့နှစ်ကထုတ်ခဲ့တဲ့ဒဝဲနှစ်လယ်မဂ္ဂဇင်းထဲမှာတော့အဖေကုံအတွက်ကဲတင်ခြင်းလားစစ်ရာဇဝဲမှုလားဆိုတဲ့ဝတ္ထုတစ်ပုဒ်ရင်းနိုင်ခဲ့ပါပြီဖခင်ရဲ့ဂုဏ်ဂျေဇုတွေကိုဖော်ပြရေးသားရရင်တော့အစာအုပ်တဥ္စာကမယ်မထင်ပါဘူးဆိုပြီးတော့ဆရာဝန်ပြောလာပါတယ်ခိုင်မင်းစော်ဆိုတဲ့တော်ရရှင်ကတော့ အဖေနဲ့အမေတို့ရဲ့မိဘနှစ်ပါးကျေးဇူးတရားကိုခွဲခြားပြီးမပြောတတ်ပါဘူးတဲ့မိဘနှစ်ပါးရဲ့ကျေးဇူးကတမျိုးစီဆိုပေမဲ့အတူတူပဲလို့မြင်ပါတယ်သူကပခုတ်ကူနဲ့အင်ဝိုင်းရွာကဖြစ်ပြီးတော့လက်ရှိမလေးရှားမှာအလုပ်လုပ်နေတာပါဆိုပြီးတော့သူ့ရဲ့ဖခင်ကိုရည်စူးပြီးတော့တချင်းလေးတစ်ပုတ်တောင်းလာပါတယ်မောင်ခိုင်မင်းဆိုတဲ့တော်ရရှင်ကတော့လေးမျက်နာမျိုးနဲ့မိုးကုတ်ကျေးရွာမှာနေတဲ့ဖေဖေဥကံဦးကိုလွမ်းဆွတ်တန်းတသတိရပြီးတော့တချင်းလေးတစ်ပုတ်တောင်းလာပါတယ်ဂျမိုနာရီဘန္တာဝါဆိုတဲ့တော်ရရှင်ကတော့1961-62အချိန်မှာဖေဖေရဲ့လာစာ62ကျက်60ပြားနဲ့တမီး9ယောက်ကိုလှုပ်ကျွေးခဲ့တာပါတဲ့အဖေကိုအရန်သတိရပါတယ်တဲ့တောင်တွင်းကြီးမြို့စိတ်ဖူးချင်းရွာကအဖေဦးတောင်းကျင်နဲ့အမေဒေါ်သိန်းအေးတို့နားဆင်ဖို့အတွက်အဝေးရောက်နေတဲ့သားဝင်းမင်းကလည်းမြစ်တာတိလက်ဆောင်ပါပါတယ်ဝိုင်းဝိုင်းတည်ဆူထားတဲ့ကျွန်တော်အဖေဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ပါဦးနော
်အလုံးသွားရတဲ့ဘဝတစ်ဖက်ကကျွန်တော်ရဲ့မေးရင်လမ်းကြည့်လေပါလောဆူတန်တာဖေးရဲ့မြေရင်တင်းတစ်စိတ်ချအဖေအတွက်သာမြေကြည်ခွေ
ကိုမျိုးမှာနေထိုင်တဲ့အသက်62နှစ်ရှိပြီဖြစ်တဲ့ဖခင်ကြီးအတွက်ပါဆိုပြီးတော့စင်ကာပူရောက်နေတဲ့သောရရှင်မောင်နီဖေကလည်းဖခင်မေတ္တာရည်စူးတဲ့တခြင်းလေးတစ်ပုတ်တောင်းဆိုလာပါတယ်။အဖေမရှိတော့ပေမဲ့လည်းအဖေဆုံးမသွန်သင်ခဲ့လို့အနှစ်နဲ့အကာကိုခွဲခြားတည်ပြီးတော့ရခဲ့လာတဲ့လူဘဝတန်ဖိုးကိုနားလေတန်ဖိုးတည်အောင်လို့ဖေဖေပဲဆုံးမခဲ့တာပါ။အဖေကောင်းရာသူကြီးရောက်ပါစေ။ကောင်းမှုပြုတိုင်းလဲဆုတောင်းပါတယ်ဆိုပြီးတော့မတ်နော်ဖြူကလည်းဆုတောင်းလာပါတယ်။တော်ရရှင်ကိုစီသူကတော့လေးဖြူရဲ့အဖေတချင်းကိုအဖေအဝေးကနေနားဆင်နေမှမလို့လေးစားစွာတောင်းဆိုလာပါတယ်တဲ့လေထန်လှိုင်းချက်နဲ့မြမပင်လေပင်ကြီးမှာဒုက္ခပေါင်းစုံအန်တုပြီးတော့သားသမီးတွေပေါ်မှာတာဝန်ကြီးခဲ့တဲ့အဖေအတွက်ဂုဏ်ပြုပါတယ်တဲ့အနန္ဒသူရိယဆိုတဲ့တော်ရရှင်ကတော့လေးဖြူရဲ့အဖေတချင်းလေးထုတ်လွှင့်ပေးပါရှေးလျားလွန်လာတဲ့လောကတောနဲ့ထဲကျွန်တော်ရောက်နေပြီအဖေတဲ့ရိုးစမယ်ရီဆိုတဲ့တော်ရရှင်ကလေကိုလေးဖြူရဲ့အဖေတချင်းနဲ့ပပကိုဂုဏ်ပြုချင်ပါတယ်။ကဘာမှာတမီးရဲ့စိတ်ကိုနားလည်ဆုံးသောသူဟာဖေဖေပါပဲ။စိတ်ရချမ်းသာကိုကြီးကျမ်းမာခြင်းတို့နဲ့ပြည့်စုံပါစေလို့ဆုလာပါတယ်။ဖေကြီးကိုပြောချင်တဲ့စကားကတော့ဖေကြီးကိုအရန်ချစ်တယ်ဆိုတဲ့တော်ရရှင်ကတော့သစဉ်ဦးဖြစ်ပါတယ်။ကျွန်တော်အဖေနဲ့အတူနေရတဲ့အချိန်တွေနေခဲ့ပါတယ်။ငငယ်ကလေးကပါကြီးလာတော့လဲပြင်ပခီးထွက်နေတဲ့အဖေနဲ့ကျွန်တော်နာယူဝက်တနာရီကြာအောင်တော့စကားတွေနင်းတော်ပြောဆိုဆက်ဆံခဲ့တာမရှိသလောက်နေခဲ့ပါတယ်တဲ့။ဘာပဲဖြစ်ဖြစ်စဉ်းစားတတ်လာတော့အဖေအမျှော်မြင်ရှိခဲ့လို့အဖေရင်ထဲကထုတ်ဖော်ပြောမပြခဲ့တဲ့မေတ္တာတွေကြောင့်ကျွန်တော်ဒီလိုမျိုးတွေးတတ်တယ်လို့ထင်မိပါတယ်။ဒါကြောင့်မလို့အဖေများနေ့မှာအဖေကိုလက်ဆယ်ပြားထိတ်မောင်းမို့လို့ရှ िख ိုးဥခိုက်ကတော့ပန်းဆင်ပြီးတော့ကိုလေးဖြူရဲ့အဖေတချင်းလေးနဲ့ဂုဏ်ပြုပေးပါလို့တောင်းဆိုလာပါတယ်ဆိုတဲ့သောရရှင်ကစိုးထွန်းအောင်ဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်နေဖြစ်တဲ့အမေရိကန်ပြည်ထောင်စုရောက်သားဖြစ်သူနန်းလင်းဆွေနဲ့သမီးဖြစ်သူအန်အန်တို့ကလည်းနေပြည်တော်ကဥပိုင်လင်းတွေလေးဖြူရဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်။မ မကွေးတိုင်းမြိုင်မြို့နယ်ကံယိုးကျေးရွာကသောရရှင်တင်ဆိုးကတော့ကျွန်တော်ငယ်စဉ်ဘဝမှာဆုံးမသွားတဲ့ဖခင်ကြီးအတွက်အဖေများနဲ့အမတ်တရလေးပြူရဲ့ဖေးသချင်းလေးထုတ်လွှင့်ပေးပါလေ။နားဆင်ကြည့်ပါဦးနော
်။ဘယ်နည်းဖြတ်ခဲ့တဲ့ဘဝရဲ့ဆူတော့ပြင်းနေလမ်းမယ်ဘေးပြေးသွားခဲ့တဲ့Campus line she yalo la de loca don't it touch no you me me be think of all the peace cup in those am yore him she don't know tat tat to call you me the more in all I gave you when she gave you charge in the
ဆိုရတဲ့တော်ရရှင်ကတော့အဖေအတွက်ဖဖေကိုစားတောင်းဆိုပေးတာပါလေဖဖေဆုံးသွားတာဒီနေ့နဲ့ဆိုရင်9နှစ်2လနဲ့17ရက်ရှိပါပြီဖဖေကိုအရန်တတိရပါတယ်အရန်ချစ်ရတဲ့ဖဖေဆိုပြီးတော့ကြာပြူပြောလာပါတယ်ရိုစီငယ်ဆိုတဲ့တော်ရရှင်ကလည်းတမီးဖဖေအတွက်စကားပြောပေးခြင်းလိုပါတယ်တမီးကအငယ်ဆုံးတမီးပါအထက်မှာအမတစ်ယောက်နဲ့အကိုတစ်ယောက်ရှိတာပါတမီးကဖဖေကိုအရန်ချစ်ပါတယ်ဖဖေကလည်းတမီးကိုအရန်ချစ်တာပါအချစ်ဆုံးဖေဖေကျိုင်းတုံကဖေဖေဦးလောစီအတွက်တခြင်းလေးတစ်ပုဒ်တောင်းဆိုခြင်းပါတဲ့ရိုစီငယ်ဆိုတဲ့သောရရှင်စားရေးလာပါတယ်ရွှေလမင်းဆိုတဲ့သောရရှင်ကတော့ဖေဖေကွယ်လွန်သွားခဲ့ပေမဲ့လည်းဖေဖေအမြဲတမ်းရှိနေပါတယ်အဖေစကားအဖေမာစကားနားထောင်နေပါတယ်အဖေရှိနေရင်တော့အခုကျမနောက်ကိုစိတ်မချလို့လိုက်ခဲ့မှာပေါ့တဲ့အခုတော့တယောက်တည်းပဲတိုင်းပြည်တာဝန်တွေထမ်းဆောင်နေရအောင်မယ်လေလို့ဆိုလာပါတယ်သောရရှင်မော်မော်ကတော့ဖေဖေကဆေးရုံတက်နေလို့ဖေဖေအတွက်စိတ်ပူလာပါတယ်ခေဖြူဆိုတဲ့သောရရှင်ကလည်းအဖေများနေဆိုတာရှိစေဖို့မျှော်လင့်နေကြတာပါထူအိမ်တင်ရဲ့တူနိုင်မဲ့ရေနာတခြင်းလေးနားဆင်ခြင်းပါတယ်လို့ဆိုလာပါတယ်ရှင များနဲ့အမတ်တရားဒေလက်ဆောင်တွေတောင်းလာကြတဲ့တော်ရရှင်တွေရဲ့တောင်းဆိုမှုတွေ600 900ကျော်လောက်လက်ခံရရှိတာမလို့အစီအစဉ်ဒုတိယပိုင်းအနေနဲ့တင်းနှင်းလာနေမနေ့ခင်မှာဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။စောင့်မျှော်နားဆင်ပါရှင်
။နေခင်ပွင့်နဲ့ပန်းလေးချက်ကိုပုံမွေတာจิตမီလေးရဲ့ပါနူးလူလေးတွေမှာငယ်ကလေးများရဲ့တည်ခြင်းတက်ဖို့ချိုးများတာစကားလေးများကြစင်ခါသူသမီးအတွက်အရာရာရင်ဆိုင်ရဲ့ခဲ့သည်သူမလုံးသာယတနာတပါအိုနှဆိုင်ဆုံးချစ်မြတ်တာတရားသမီးလေးသာဖန်ဆင်းပေးနိုင်ခဲ့လားကြည်လင်စိတ်ဆက်ရည်လားစီစဉ်နေကြည်မြတ်တာ
အေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြတာပါခင်ဗျာ။အခုတော့တက်ကြီးစကားအစီအစဉ်မှာဒီတစ်ပတ်မှာတော့ဆရာမောင်စွမ်းကြီးကရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးထားပါတယ
်။ရေပေါ်များမရှိများခင်ဗျာ။ဒီနေ့ကျွန်တော်တောချင်တာကတော့ရွေးကောက်ပွဲအကြောင်းပဲဖြစ်ပါတယ်။ရွေးကောက်ပွဲဆိုတဲ့သကလုံးလေးကြားရုံနဲ့ပြောစရာကောင်းပါလေမကောင်းတာတွေမကြိုက်တာတွေဖဲပြီးကောင်းတာကြိုက်တာရွေးရတာဆိုတာမင်္ဂလာတစ်ပါးပဲမဟုတ်ပါလားကောင်းတာတွေကပိုးကောင်းတာကိုရွေးကွန်ရရင်တော့ပိုးပြီးမင်္ဂလာနှုတ်တာပေါ့ခင်ဗျာရွေးချယ်မှုဆိုတာအခွင့်အရေးတစ်ခုပါဒုတူဦးချင်းရဲ့အခွင့်အရေးဖြစ်သလိုနိုင်ငံသားတို့ရဲ့အခွင့်အရေးလည်းဖြစ်ပါတယ်နိုင်ငံတကာနိုင်ငံရဲ့အမျိုးသားလွှတ်တော်အတွက်ပြည်သူကိုယ်စားလှယ်ရွေးကောက်ပွဲဆိုတာပိုးပြီးကြီးကျယ်တာပေါ့ပြည်သူ့ကိုယ်စားလှယ်ဆိုတာပြည်သူတို့ရဲ့ကိုစားလုပ်ကံဆောင်ရွက်ပေးဖို့ပြည်သူတွေကိုယ်တိုင်ကစိတ်တိုင်းကြရေးကောက်လိုက်တဲ့ကိုယ်စားလှယ်တွေဖြစ်ပါလေပြည်သူလူထုလူအန်စားလူအလွာအတိအမှားလူတွေကိုယ်အလုံးနဲ့ကိုယ်အလုံးမျိုးစုံလုပ်နေကြရပါလေတောင်ရလေရလုပ်သူတက်ရုံအလုပ်ရုံတွေမှာလုပ်သူရုံးကျင်ကနာတွေမှာအလုပ်လုပ်သူတောင်းဆရာလုပ်သူဆရာဝန်လုပ်သူပါရေးဆရာလို့သူစောက်ဖြစ်အလုပ်မျိုးစုံလောက်ကံ့ရကြသူတွေရှိပါတယ်သူတို့ကနိုင်ငံရေးမလုပ်နိုင်ကြဘူးဆိုတော့သူတို့ကိုစားလုပ်ပေးမဲ့လူတွေရွေးချယ်ကြရတာပေါ့ဒီတော့ကိုအကျိုးစီးပွားကိုကိုစားဆောင်ရွက်မဲ့ပုဂ္ဂိုလ်တွေအကြောင်းကိုကသိအောင်စူးစမ်းရတော့မင်းဒါကြောင့်ရွေးခံလို့သူပုဂ္ဂိုလ်များကလည်းကိုအကြောင်းကိုပြည်သူလူထုသိအောင်ပြောပြရပါတယ်သူအကြောင်းရတာမကဒီကဓာရီဓာရီကိုဒီလိုလုတ်ပါမယ်ဆိုပြီးတော့လဲဒူဒူစီဝဲဝဲတွေဖိတ်ခေါ်ပြီးတင်ပြရပါတယ်လက်ကစားဆောင်တွေလည်းထုတ်ဝေရတယ်ရွေးခံမဲ့သူဟာမြို့နယ်မှာသူသဘောနဲ့သူရွေးခံမဲ့လူတတိပုဂ္ဂလပုဂ္ဂိုလ်ဖြစ်ချင်းဖြစ်မယ်ပါတီအဖွဲ့အစည်းကရွေးချယ်ပေးတဲ့လူလည်းဖြစ်ချင်းဖြစ်နိုင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဖြစ်ချင်းဖြစ်မယ်တပ်ဆိုင်ညာကိုတိုင်းရင်းသားစီလုံးညီညွတ်ရေးပါတီကလည်းဖြစ်ချင်းဖြစ်မယ်ပေါ့ဒါကြောင့်သူ့အကြောင်းကိုသူမိတ်ဆွေအတိုင်းဝိုင်းကဖြစ်စီပါတီဘဟုဌာနချုပ်ကဖြစ်စီသူ့အတွက်သူ့ဘက်ကဝင်ပြီးသူ့အကြောင်းနဲ့သူ့လုပ်ငန်းစဉ်တွေကိုရွက်ောက်ပွဲမတိုင်မီကာလအတွင်းဟောပြောကြရပါတယ်။တခြားပါတီကိုယ်စားလှယ်နဲ့တခြားပါတီရဲ့လုပ်ငန်းစဉ်တွေကိုလည်းတိုက်ခိုက်ဝေဖန်ပြောရင်ပြောနိုင်ပါလေ။ဒီလိုပြောတာတွေကိုစီယုံတာလို့မဲဆွဲတာလို့ခေါ်ကြတယ်မဟုတ်ပါလား။ဒီလိုပြောကြတာတွေဟာလူထုအတွက်နိုင်ငံရေးပုဂ္ဂိုလ်တွေလည်းတိုးတက်စေတာကြောင့်အလွန်ပေါင်းပါတယ်။ဒ democracy ခက်ကဒီလိုတရားပွဲတွေချိန်ချိန်ပဲကျင်းပကြကြပါတယ်မဆားရတဲ့အမဲသိနေပတ်တာကြုံမနိုင်ကြီးမိနေရှို့တာမျိုးလဲရှိကြတာကြောင့်ဒီခက်မှာလဲတတိထားပြီးသင်္ကန်းဆိုင်ကြရပါမယ်လေးလုံးပြိုင်လူတိုင်းမှုချောလုံးပြိုင်လူတိုင်းမှုဆိုတာမျိုးတွေရှိခဲ့ဘူးပါလေဒီမိုကရေစီတမိုင်းမာတာတွေဟာအသွေးသွင်းခဲ့ကြတဲ့ကိစ္စတွေပါအဲ့လိုမက်ဆေ့ပြောကြတာတွေကိုကာယကံရှင်နာဟောရမယ်ဘို့ယုံကြုံကဥက္ကဋ္ဌတို့ကတော့မပြောရဆိုတာမျိုးကန့်ကွက်မာလို့လို့ဘာလို့လို့အတန်တတန်ကြားလိုက်ပြီးတော့အံ့ဩရတယ်ခတ်မှုစရာမလိုပါဘူးဘယ်ကဘာမှလည်းဒီလိုမကန့်ကွက်ဖို့ပါဘူးသူ့ပါတီဥက္ကဋ္ဌကိုယ်တိုင်မဲဆွဲပေးရင်ကိုယ့်ပါတီဥက္ကဋ္ဌကလည်းအပြိုင်မဲဆွဲပေါ့ဥက္ကဋ္ဌရဲ့ရှင်ပြန်ပြောကြရင်လူထုကပိုးတုံစိတ်ဝင်စားမှာပါဖတ်စာပလာပထမဆုံးရေကောက်ဘဲမှာပါဝင်ရှင်ပြန်တော့ဥက္ကဋ္ဌပို့ရုံအောင်စမ်းပေါ့ရေကောက်ဘဲမှာပါဝင်ရင်စိတ်တက်ကထွက်ရမယ်လို့မူချပြီးသူကိုယ်တိုင်ပို့ရုံရာကူကထွက်ခဲ့တယ်ကို့အတွက်ရောကို့အမလောင်းတွေအတွက်ရောနေတခါလိုက်ပြီးဟောရတယ်မိန်ကွန်းပေါ့ကျုံမှာပါပါတယ်ကြာဘူးဖတ်ဘူးကြပါသာထူးခြားမှတ်မိတာတခုအားတော့နောက်ခါတော့ကိုမကြိုက်ရင်ချုပ်ကိုယ်တိုင်ထွက်ပါမယ်လို့ဂရီပေးခဲ့တာပါပဲဒါဟာပေါ်ချုံအောင်ဆန်းကိုယ်တိုင်လမ်းချင်ရတာပဲလေနိုင်ငံရေးလုံမဲ့လူတွေပြည်သူတွေရောပေါ်ချုံအောင်ဆန်းတို့ဦးနုတို့မိခွန်းတွေကိုပြန်လဲလေးလာကြစမ်းပါလို့အချိုးမျောပြီးလို့ဆိုလိုက်ရပါကြောင်းမှခင်ဗျာကျွန်တော်မော်ဆိုင်းကြီးပ
ါဆရာမောင်ဆိုင်းကြီးပြောပြသွားတဲ့တက်ကြီးစကားအစီအစဉ်ပါခင်ဗျာVOA ကမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမနက်6နာရီနေ9နာရီအထိလိုင်းနိုမီတာ24 kHz 1.1.3 လိုင်းနိုမီတာ32 kHz 9.25 နဲ့လိုင်းနိုမီတာ39 kHz 9.25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာမကြာခင်မှာတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေအဆုံးသတ်တော့မှာပါအခုတော့ကြာနေတဲ့အချိန်တော်တွင်သတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပါမယ်ခင်ဗျာ
အီရန်နိုင်ငံကပြိပခါတွေကိုတုံ့ပြန်နိုင်မှုအတွက်အမေရိကန်လေယာဉ်တင်သင်္ဘော USS George H.W. Bush ကိုမြောက်အာရေဗျပင်လယ်ကနေပြီးတော့ပါရှန်ပင်လယ်ကွေ့အတွင်းကိုရွှေ့ပြောင်းမှုအတွက်အမေရိကန်ကာကွယ်ရေးဝန်ကြီးချားရှေကကစနေနေ့ကအမိန့်ပေးခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနပင်တကွန်ရဲ့ပြောခွင့်ရရေးတပ်ဗိုလ်ချုပ်ကြီးအက်John Kirby ကပြောဆိုလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံအတွင်းမှာရှိနေတဲ့အမေရိကန်ပြည်သူတွေရဲ့အသက်အိုးအိမ်စီးစဉ်ကိုကာကွယ်ရေးအတွက်လိုအပ်လာရင်စစ်ရေးအရာလှုပ်တင်လှုပ်ထိုက်တာလုပ်ရမယ်ဆိုတဲ့သမ္မတဥဘာမားရဲ့အမိန့်အတိုင်းအခုလိုအမိန့်ပေးခဲ့တာလို့ရေးတပ်ဗိုလ်ချုပ်ကြီး Kirby ကထပ်လောင်းပြောပါတယ်ရှင်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နဲ့ဆက်နောက်မြောက်ဖက်တောင်ပေါ်ဒေသတွေကစစ်သွေးကြစခန်းတွေကိုပါကစ္စတန်စစ်တပ်ကလေကြောင်းကနေတိုက်ခိုက်တာမို့အကြမ်းဖက်သမား80ကျော်သေဆုံးခဲ့တယ်လို့ပါကစ္စတန်စစ်တပ်ကကြေညာချက်ထုတ်ပါတယ်။သမရလောင်းအဗ်ဒူလာနဲ့အာရှပ်ဂန်နီတို့ရှင်ပြိုင်နေတဲ့အာဖဂန်နစ္စတန်နိုင်ငံရွေးကောက်ပွဲနောက်ဆုံးအဖြစ်အတွဲမဲရလတ်တွေကိုရေးတွက်နေကြဆဲဖြစ်ပြီးပနမရလတ်ကတော့ဇူလိုင်လ2ရက်နေ့မတိုင်မီထုတ်ပြန်နိုင်မှာမဟုတ်သေးဘူးလို့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကပြောပါတယ်ရွေးကောက်ပွဲကိုတာလီဘန်တွေကအနှောက်အယှက်ပေးမယ်လို့ချင်းချောက်ထားပြီးမဲ့စနေနေ့မဲပွေးပွဲကိုလာတဲ့မဲပေးတဲ့လူအရေးအတွက်များတယ်လို့လည်းသတင်းတွေကဖော်ပြပါတယ်တစ်ဖက်မှာလည်းဒုံးလန်းနဲ့ပစ်ခတ်မှုလမ်းဘေးထောင်ဘုံတွေပောက်ကွဲမှုတွေအပါအဝင်စုစုပေါင်းတိုက်ခိုက်မှု150လောက်ရှိတယ်လို့ပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တနင်္ဂနွေနေ့မှာတော့ကိုလံဘီယာပြည်သူတွေဟာသမ္မတရွေးကောက်ပွဲကိုမဲပေးနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာဆိုရင်လက်ဝဲရင်းတပုံနေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုအပေါ်လူမှုဆန္ဒသဘောထားကောက်ယူမှုဖြစ်လာနေပါတယ်။လက်ရှိသမ္မတခွန်မူနူဆန်တိုစ်ကတော့ဆယ်စုနဲ့၅ခုလောက်ကြာဖြစ်ပွားနေတဲ့ FARC သဘောအဖွဲ့နဲ့စစ်ပွဲတွေအဆုံးသတ်စေမဲ့သဘောတူညီမှုရဖို့နှိစက်နေပြီဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တရင်ညုတ်ကိုမတ်တင်ကြီးထိုက်ကျင်ညာခဲ့တာပါ။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA ညဘက်အစီအစဉ်တွေကိုလိုင်းနိုမီတာ34.25-32တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.